อาตมาโดนเล่นเท่าไรล่าสุดนักคุณเองก็จะได้เกรดเท่าตัวอย่างคนสายดีนี่นั่นจะแล้วนี่จะช่วยนี่ยาเรียนกงได้จำเป็นอยู่เลยยังยิ่งกงยากกว่าแต่ยังไม่สิ้นแล้วว่าไปว่าเราอาตมาอยู่ยาวิสัตสังลาอัตเตอิธรรมะตะเวนอะคันนาเวพอชะอะโดตะมะทะเนวิปัตตนาเตยาเจตนาโดสิทุงนะตะเกชินะยะพะยาอิมหากรุณาคงโกอายุจุกาติจุภัสสะอะตังวันนาปะนามะอะติตะกาถาโกยุสุปุโสภิญภิธรรมะตะเวนอะคันนาโกสัตติญญะยะอโยกังกังโสติหิปิยัพพะมิยังกาลังกรณโณติทุกขรานิเขรังกะโตโลกาหิตายานาโทนะโมมหากรุณิกัตตะตัตตาโยนาโทวินิยะญาสวาตัตตะวาอิฉันนาสีบาลุละดองดะกงบองคะระจินาคะปัญญาจึงสนองญาติพญาติกัมมะโกติหิติกรีกวาอะเยด้วยติชาโดဖြင့်တော်လဲอัปเปมิยังยิปะตัยตาพอญาติหามะสอไลมาโดกาลังเมอะตินชีตัยติกวาชีจาโลกาละกะลงโลกาอิกายตะกาโลกาอิอโจสีบวาอโลกาอธิตกะกาลิโอสาเตฉิละเองกามิตรจีมาตะมีตานินตถาสนิสุญญีหุชะติฐะเว50อสุอโลกะเยนโนปุรุโกกระณโตพะยาชิเยอิตันจุกุอัตถะโตมุยาติชิเวခေတ္တလက်ခြင်းရဲ့လုံးအသက်ဆုံးလည်းနှလုံးစေဝံကုရောဤတမန်ရင်တို့ကတောဘဝတဏ္ဍံစိတ်ဓာညာစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏိကတ္တဘဂဝါများယဝေတံကေသူသနာရှိခင်မဟာကရုဏာရှင်ဖြစ်တော်မူသောတတနာထသောဝိညာဉ်များစွာတတဝါဤฉันนาสีปาลุละดองดะกงบองคะระเนนาถะปัญญาโทศีลอญัตพะยะอานมอยุติจองจุมันโหลยวิกะโรยุจุสิโคจินติอัตถุบะวะตุสิ้นสิ้นละตุยผิดภาษิตะดิသမထနဲ့ဝိပဿနာဒီကနေ့ခေတ်မှာကဘာအနတ်ခြေခြေပြန့်ပြန့် meditation ဆိုပြီးတော့ကမ္မထအထုတ်တဲ့အစင်လာရဟာနိုင်ငံမှာမပဲလိုက်တာရှင်းသုံးပြီးတော့ဒီချဘုနိုင်ငံမှာလည်း meditation ဒီနိုင်ငံမှာလည်း meditation နဲ့ဆိုပြီးတော့meditation လုပ်ငန်းတွေကအခုခါမှာပေါ်ပြလာဖြစ်လာတယ်လို့ပြောအဲ့ဒီ meditation တွေကဘာရွယ်ချက်နဲ့လုပ်ကြတာလဲလို့ရွယ်ချက်ထားဖို့ရင်းတော့မတူဘူးပေါ့တချို့က meditation လုပ်တာဟာတဏှာဝုတ်ကဲ့ချုပ်လို့ပြီးတော့လိမ္မာလက်ဖို့ကိုမျက်မှောက်ပြုဖို့ဆိုတဲ့အလွန်မြင်မောင်းတဲ့ရည်ရွယ်ချက်နဲ့အထောက်အပံ့ပုံကိုရှိသလိုတချို့ကလည်းစိတ်ဖြည့်ဆည်းမှုဓာတ်တွေကိုမခံနိုင်လို့စိတ်ဖြည့်ဆည်းမှုဓာတ်တွေမလျော့ကျသွားစေရန်စိတ်ငြိမ်သက်မှုရရုံရည်ရွယ်ပြီးတော့ meditation လုပ်ကြတာတွေကများနော်ရည်ရွယ်ချက်ချင်းမတူဘူးလို့ပြောသို့သောသမထဆိုတာဘာလဲဝိပဿနာဆိုတာဘာလဲ meditation ဆိုတဲ့သမထအလုပ်ဒီ သမထရဲ့ဝိပဿနာရဲ့ခြင်းစဉ်နှမျိုးကွဲပြားနေတယ်တဲ့ဒီစကလုံးနှစ်ခုကဘုရားဘာသာအတန်းဝေါ်မှာရောဘုရားဘာသာမဟုတ်တဲ့ကမ္မထဘာဝနာကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေရဲ့အတန်းဝေါ်မှာရောလူတိများနေတဲ့စကလုံးနှစ်ခုဖြစ်တယ်သမထနဲ့ဝိပဿနာဘုရားသမထဆိုတာဘယ်လိုကျင့်ရလဲဝိပဿနာဆိုတာဘယ်လိုကျင့်ရလဲလို့လူတိုင်းသိကောင်းရင်မှသိမယ်မိမိလုပ်နေတဲ့ meditation ဒီသမထ meditation လားဝိပဿနာ meditation လားဆိုတာလည်းကွယ်ကွယ်ပြားပြားသိကောင်းမှသိလိမ့်မယ်အဲ့ဒါဒီကုဟာရှင်းရှင်းလင်းလင်းကွယ်ကွယ်ပြားပြားသိထားဖို့မလိုအပ်ဘူးလားဘုရားတဲ့ကိုကျင့်နေတဲ့ကမ္မထာလို့သို့မဟုတ် meditation ဟာသမထလားဝိပဿနာလားဒါကိုရှင်းရှင်းပြောပြဖို့ရအတွက်ရှင်းဥစ္စာသမထဆိုတာဘာလဲဆိုတာသိဖို့သမထဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကသံတည်ကျင့်တဲ့တရားများကိုငြိမ်သက်သွားအောင်ပြုလုပ်ခြင်းလို့ထိခဲ့ကြ။ငြိမ်သက်စေခြင်းတရားရှင်ပြောမယ်ဆိုလို့ရှိရင်စိတ်ရဲ့ရောင်ရွက်ခံနေမှုကိုငြိမ်သက်စေခြင်းလူတွေမှာစိတ်ထဲမှာ excitement ဆိုတဲ့စိတ်ရဲ့လှုပ်ရှားမှုရောင်ရွက်ခံမှုတွေရှိတတ်တယ်။စဉ်းစားကြည့်ပေါ့လောဘဖြစ်ရင်လည်းစိတ်မငြိမ်ဘူးမဟုတ်လား။ရောင်ရွက်ခတ်တာ။ဒေါသဖြစ်နေရင်ရောရောင်ရွက်ခတ်တာပဲ။မောဟဖြစ်လို့မလုံတဲ့နာနဲ့လုံတဲ့ရာခွဲခြားမသိဘူးမလုံတဲ့နာတွေလုံတဲ့လုံတဲ့နာတွေမလုံဘူးဆိုတဲ့အခါမှာလည်းစိတ်ကရောင်ရွက်ခတ်တာပဲ။အဲ့တော့ဒီသဘောဝတရားတွေစိတ်ထဲမှာပေါ်နေလို့ရှိရင်စိတ်လေးကငြိမ်သက်နေတာမဟုတ်ဘူးရောင်ရွက်ခတ်တယ်။အဲ့ဒီရောက်ရခတ်နေတဲ့စိတ်ကလေးကိုငြိမ်သွားအောင်ခြင်းနဲ့ခြင်းသမထပုဂ္ဂိုလ်။ဒါကြောင့်မို့ဆန္ဒများမှာနိဝရဏဓမ္မေစိတ်ကိုပိတ်ဆို့ထားပြီးကုသိုလ်စိတ်မဖြစ်ရအောင်ဆို့ပိတ်ထားတဲ့နိဝရဏတရားတို့ကိုသမေတိငြိမ်သက်သာစေတဣတိထသမထောကြောင့်သမထောတရထဆိုတာစိတ်ထဲမှာကုသိုလ်ကြီးဖြစ်မလာအောင်ဆုပိတ်ထားတဲ့ဆုပိတ်ထားတဲ့နိဝရဏတရားတွေကိုငြိမ်သွားအောင်လုပ်ပြီးတဲ့စံသတ္တိရှိတဲ့တရားလို့ပြောဆိုလို့အဲ့ဒါသမထဝိပဿနာဆိုတာကတော့ဝိဆိုတာထူးထူးခြားခြားပတ္တနာကြည့်တတ်တယ်မြင်တတ်တယ်ဘာမှမြင်ရုံမြင်စင်မဟုတ်ပဲထူးထူးခြားခြားကြည့်တတ်မြင်တတ်လာတယ်ဘလို့ထူးခြားတော့ခါတိုင်းမြင်တဲ့အခါကျတော့ကိုယ့်ကိုယ်ကိုပိုင်တယ်ဘာကောင်ကငါပိုင်တယ်လို့မမြင်ဘူးလားမှန်ပါဗျာအေးဒီဘဝကြီးကိုလည်းချမ်းသာတယ်လို့မမြင်ဘူးလားမှန်ပါဗျာမြင်တယ်ကိုယ့်ကိုယ်ကိုစင်ထားတော့မြဲနေတယ်လို့မစင်သာနေလို့ရှိရင်ကိုယ့်ကိုယ်မြဲနေတယ်အရာထပ်ပိုင်းကမြဲနေတယ်လို့စိတ်ထဲမှာထင်တယ်ဆိုလိုတာကမြဲတယ်လို့မြင်တယ်ချမ်းသာတယ်လို့မြင်တယ်ကိုယ်ပိုင်တယ်လို့မြင်တယ်အဲ့ဒီအမြင်တွေကတာမန်မြင်ရုံးမြင်စဉ်မှားရတဲ့အမြင်တွေအဲ့ဒီအမြင်တွေကထူးပြီးတော့ထိုအမြင်မျိုးနဲ့ဆန်းကျင်ပြီးတော့မမြဲဘူးဆိုတာတွေမြင်လာတယ်တကယ်ချမ်းသာမဟုတ်ဘူးဆင်းရဲဆိုတဲ့သဘောတရားတွေမြင်လာတယ်ကိုယ်မပိုင်ဘူးဆိုတာတွေကိုမြင်လာတယ်အသေးစိတ်အဲ့ဒီလိုမြင်လာတဲ့အသိဉာဏ်ကိုဝိပဿနာလို့ခေါ်တာနော်မမြဲတဲ့သဘောဖြစ်တဲ့သဘောသုံးမပိုင်တဲ့သဘောဒီလက္ခဏာသုံးရနဲ့စပ်ပြီးတော့ရှင်းမြင်တတ်တဲ့ จิตแท้มีแท้ๆอติญญานก็วิปัสสนาละขอได้เออสิทธิ์ย่องแยกขัดนี่ล่ะกูเหงก็อ๋อตมทาจิตสินสรแล้วจิตเนี่ยทุกข์แท้อเมนไม่ชีเว้นเนี่ยนิพพานโหญ่หมอกอยู่โหสรไม่เป็นไหนกูထိုထူးခြားတဲ့အမြင်တစ်ခုကိုရဖို့ရအတွက်ဝိပဿနာရှင်းရှင်းဆိုတာကိုလည်းရှင်းရမယ်။ဒါတော့ဒီနှစ်ခုဟာအာယုံခြင်းမတူဘူးတဲ့။စိတ်အခြေပြုတဲ့နေရာခြင်းမတူဘူး။စိတ်ရဲ့အာယုံကို object လို့ခေါ်တယ်။ object ခြင်းမတူဘူးလို့ပြောတာနော်။သမထရဲ့အာယုံကအပေါ်ယံပြင်းညက်လူတွေအမြီတက်ထားတဲ့အတိုင်းပေါ်မှာစိတ်ကိုငြိမ်ကောင်းလုပ်ထားဆိုလိုတာကပြင်းညက်ကိုအာရုံပြုတယ်ပြင်းညက်ဆိုတာအမှန်တရားတော့မဟုတ်ဘူးဥပမာမဲ့လူတွေကဒါအချူလို့သတ်မှတ်ထားတယ်ဒီအချူပဲအနီလို့သတ်မှတ်ထားတဲ့အနီအဝါလို့သတ်မှတ်ထားတာကိုအဝါအညိုရောင်လို့သတ်မှတ်ထားရင်အညိုဟောကာလနဲ့ပတ်သက်ပြီးလူတွေအများစု general consensus လို့အများကအတိမတ်ကြည့်လက်ခံထားတဲ့အပေါ်မှာအခြေပြုပြီးစိတ်ကလေးညိတ်အောင်လုပ်တယ်လောကမှာကြီးကျယ်တဲ့ဓာတ်ကြီးလေးပါအားစုကြီးလေးခုမြေရေလေမီဓာတ်ကြီးလေးပါအဲ့ဒီညီကိုအယုံပြုပြီးတော့ပထဝီကတိုင်းကိုခေါ်တာပေါ့ညီဆိုတဲ့အမည်ချင်းရသဘောပေါ်မှာအခြေဆိုင်ပြီးတော့စိတ်တည်နေအောင်လုပ်တယ်ဒါပထဝီကတိုင်းရှိတယ်လို့ခေါ်ညီဆိုတဲ့အမည်ချင်းရပေါ်မှာအခြေပြုပြီးတော့စိတ်ကိုညီတတ်အောင်ကြိုးစားတယ်လေးပေါ်မှာအမည်ပြုပြီးတော့လေပေါ်မှာစိတ်ကိုစိုက်ထားပြီးတော့လေရဲ့တိုက်ခတ်လှုပ်ရှားမှုပေါ်မှာစိတ်ကိုစိုက်ထားပြီးတော့စိတ်တည်ငြိမ်အောင်လုပ်တာရေခြင်းပေါ်မှာစိတ်ကိုတည်ငြိမ်အောင်ထားပြီးတော့စိတ်ကိုတည်ငြိမ်အောင်ကြိုးစားတာဟောမြေရေလေလူတစ်ခုခုစိတ်ကိုငြိမ်အောင်အခြေပြုထားတဲ့ဓာတ်ကြီးလေးပါအဲ့ဒီဓာတ်ကြီးလေးပါအသွင်ကလန်းလေးကိုအာရုံပြုပြီးတော့စိတ်ကိုငြိမ်သက်အောင်လုပ်တယ်ဒါဝိပဿနာသမထချင်းစင်ဟာဒီလိုလားသမထကိုအလေးနဲ့မသိတဲ့ပုဂ္ဂိုလ်ကြီးကျတော့ဘာဖြစ်တယ်ဆိုရင်ပတိကိုစိတ်ရင်ပြီးတော့ဒီနေ့ကိုအရဟံကုန်းတော်ဆက်ပတ်ပတိပတ်အာရုံပြုပြီးတော့ပတိလေးပတ်နေတာတော့ပဲသမထလို့ခေါ်နေကြတယ်နော်ပရိသတ်ကလေးစိတ်နေတာကိုသမထလို့ခေါ်တယ်ဂါထာကြီးရွတ်နေတာကိုသမထလို့ခေါ်နေကြတယ်သူတို့ရောစိတ်ငြိမ်သက်မှုကိုမပေးနိုင်ဘူးလားဆိုပေးနိုင်တယ်ပေးနိုင်တယ်တော့တော့ပေးပါတယ်ဒါပေမဲ့တကယ်မှန်ကန်တဲ့ systematically ပေါ့တကယ်စနစ်တကျသမထချင်းချင်းတစ်ခုကိုရှင်းဖို့လိုတယ်တချို့ကသမထနဲ့လက်ကမရောက်ဘူးသမထမကျင့်ကောင်းဘူးလို့ဆိုလိုလိုပြောတာမျိုးတွေရှိတယ်။အမှန်ကတော့သမထနဲ့ဘုရားဟောထားတာကျင့်ကောင်းပါကျင့်ရတယ်။မြတ်စွာဘုရားကိုယ်တိုင်လည်းသမထအချင်းကျင့်တာပဲ။သမထလည်းကျင့်ရမှာပဲဝိပဿနာလည်းကျင့်ရမှာပဲ။ဒီလမ်းစဉ်နှစ်ခုစလုံးကိုမြတ်စွာဘုရားကလက်ခံပြီးတော့ကျင့်သုံးတယ်။တိုးတိုးရွေချက်မှန်ရအခုကြည့်ရတာဒါသာရုပ်ပြီးတော့သတိစိတ်နေရာကိုသမထလို့ဆိုတော့သမထရဲ့ခေါင်းဟာသေးသိမ့်တယ်။သမထခေါင်းကအမတန်သေးသိမ့်သွား။သမထဆိုတာအစဉ်မြင့်နေတာပဲ။အစဉ်မြင့်တဲ့သမာဓိရှင်းရှင်းတစ်ခုပဲ။ယသောဘုရားကိုယ်တိုင်ကဘာဝိတ္တပသမ ्या အထုရမယ်တရားနှမျိုးတဲ့အဲ့ဒီတရားနှမျိုးဆိုတာဘာလို့ဆိုရင်သမထနဲ့ဝိပဿနာဒီလိုဟောတာနော်သမထနဲ့ဝိပဿနာအဲ့တော့သမထရှင်းရှင်းတစ်ခုကိုကျင့်ပြီဆိုလို့ရှိရင်ခုနကပြောတဲ့ပြညာအယုံတစ်ခုခုပေါ်မှာအခြေကြီးပါ ဒါမှအာယုံပေါ်မှာအခြေပြုတာမဟုတ်ဘူးပြညတ်ပေါ်မှာအခြေပြုတယ်။တန်ကြီးလေးပါပေါ်မှာအခြေပြုလို့လည်းရတယ်။ကာလာလို့ခေါ်တဲ့အဆင်းရောင်လေးမျိုးပေါ်မှာအခြေပြုလို့ရတယ်။အကာသလို့ခေါ်တဲ့စပိတ်လေးဟာပြန်ခေါ်တဲ့အခြေပြုလို့ရတယ်။အလောကလို့ခေါ်တဲ့အနည်းရောင်ပေါ်မှာလည်းအခြေပြုလို့ရတယ်။ဒါကတိုင်းခေါ်တယ်အဲ့ဒီတိနာ objective ပေါ်မှာအခြေပြုပြီးတော့သမထချက်စဉ်တစ်ခုရှင်းလို့ရတယ်။သဘောဟုတ်လို့ရှင်။လူတိုင်းလူတိုင်းက24နာရီအသက်ရှူနေကြတာဖြစ်သောကြောင့်မိမိနှာခေါင်းကထွက်နေတဲ့ထွက်နေဝင်နေကိုအခြေပြုပြီးတော့လည်းသမထချက်စဉ်တစ်ခုရှင်းလို့ရတယ်။ခုနကဘုရားကတော့ပွားပြီးသမထချက်စဉ်ကိုရှင်းလို့မရဘူးလို့ဆိုရတယ်။သို့သောဆံရနိုင်တော့မဖြစ်ဘူးဘာဖြစ်လို့မဖြစ်ဘုရားကတော့ဆိုအလုံးလေးနဲ့ခုံတော်ကိုမရောက်ခဲနဲ့အတဟံအရဟံအရဟံဘုရားကတော့အာယုံမရောက်ခဲနဲ့စလုံးပေါ်မှာပဲသို့မဟုတ်ပတိလုံးပေါ်မှာပဲဆက်ရောက်နေလို့ရှိရင်တော့ဒါဘုရားလူတတိလို့ခေါ်ဖို့တောင်းမှာပဲအတိဝခေါ်ဖို့ခက်တယ်ပေါ့နော်ရသွားချင်းအရဟံအရဟံဆိုတာဘာမှမသိဘူးသုံးနေတယ်ဆိုပြီးရင်တထောင်ကြီးအောင်သိတယ်ဆိုရင်အရဟံအရဟံတထောင်ကြီးအောင်ဆိုတယ်ဘာလဲသတ်တူနေလို့ဆိုမန္တရမန္တရညွတ်နေတယ်လဲသတ်တူအကျိုးမရှိဘူးလို့ပြောတာမဟုတ်ဘူးသမထချင်းစစ်အစစ်မဟုတ်ဘူးဖြစ်နော်အကျိုးမရှိတာမဟုတ်ဘူးလုံးသမောက်တော့အကျိုးရတော့ရှိတယ်လုံးဝမရှိဘူးတော့မဟုတ်ဘူးသို့သောစနစ်တကျလုံးတဲ့နဲ့ပေါ့အရဟံကုန်တော်ကိုတမခတ်ချင်းစဉ်တစ်ခုအနေနဲ့ချက်မဲ့ဆိုလို့ရှိရင်တကယ်ကိုထုံခုံတော်ရဲ့အလေးအနက်နားပဲအရဟံကိလေသာခတ်သိမ်းကိုဖယ်ရှားပြီးတော့မြတ်စွာဘုရားလို့ဆိုတဲ့အဓိပ္ပာယ်ကိုအာရုံပြုချင်လို့ရှိရင်အောင်မမလောဘဆိုတာလည်းရှိတယ်ဒေါသဆိုတာလည်းရှိတယ်မောဟဆိုတာလည်းရှိတယ်မာမနာလည်းဆိုတာလည်းရှိတယ်ကမျက်စောပြားမှာလောဘဆိုတာလည်းလုံးဝမရှိဘူးဒေါသဆိုတာလည်းလုံးဝမရှိဘူးမာမနာဆိုတဲ့ကိလေသာတွေဆိုတာလည်းလုံးဝမရှိဘူးကိလေသာခတ်တဲ့လို့ဖယ်ရှားကြည့်ထားပါလားကုသနာမှာလောဘဖြစ်တာဒေါသဖြစ်တာမောဟဖြစ်တာတွေကိုအာရုံပြုပြီးမြတ်စွာဘုရားမှာဓာမျိုးမရှိဘူးဆိုပြီးတော့အာရုံပြုမယ်ဆိုရင်ကိလေသာဆိုတာဒီချေရဖယ်ရှားပြီးပြီဆိုတဲ့ဒိဋ္ဌိပေါ်ပေါ်လာအဲ့ဒါပေါ်လာပြီးတော့မြတ်စွာဘုရားရဲ့ဂုံတော်ထဲမှာလည်းစိတ်ကထပ်တလဲလဲဖြစ်နေရအဲ့ဒါလို့စိတ်အစဉ်ကထပ်တလဲလဲဂုံတော်ထဲမှာရောက်ပြီးတော့တစ်ချိန်မကနှစ်ချိန်မကအချိန်ချင်းတဏှာရင်ဖြစ်စေနဏှာရင်ဖြစ်စေခုံတော်ထဲမှာပဲစိတ်ကရောက်နေရအဲ့ဒါလို့ရောက်နေမှဘုရားလက်တည်းအဲ့ဒါလို့မဟုတ်ပဲနဲ့တတိယဆုံးကလေးပဲ6666နဲ့နောက်ပြီးတော့တကယ်နေမယ်ဆိုလို့ရှင်တတိယဆုံးပဲစိတ်ကရောက်နေမယ်သုံးဖို့ဓမ္မပတ်ကြည့်ရင်လည်းအပတ်ကြည့်ဖို့စိတ်ကစောင်းနေတယ်ဆိုလို့ရှင်အရင်အတွက်ခဏလေးပေါ်ရောက်ဖရာကုံတော်ပေါ်မရောက်ဘူးစိတ်အဲ့တော့ခဏံပေါ်အာရုံပြုပြီးတော့နေလို့ရှိရင်ဘုရားကောင်အာရုံပြုတယ်ဆိုတာမဖြစ်နိုင်ဘူး။ဒါကဘာကိုစဉ်းစားစဉ်းစားကြည့်ပေါ့။ကိုယ်ကလေးစိတ်နေတာဟာဘုရားကောင်တော်ပေါ်အာရုံရောက်ခဲ့လား၊သို့မဟုတ်ပတိသုံးပေါ်အာရုံရောက်နေလား၊သို့မဟုတ်စလုံးပေါ်မှာအာရုံရောက်နေတာလားဆိုတာစဉ်းစားကြည့်ပေါ့။တကယ်ခေါင်းတော်လို့ဆိုတာအကြီးအသေးကိုခေါ်တာ။ယောက်ျားဘုရားရဲ့တကယ်ထူးခြားတဲ့အကြီးအသေးတွေပေါ်မှာအာယုံရောက်နေမှစိတ်ထဲမှာကြည်နူးပြီးတော့ပီတိဖြစ်လာ။အဲ့ဒါလို့ဖြစ်လာပါလားဘုရားဆက်ကြည့်။အဲ့ဒါလို့မဟုတ်လို့ရှင်အရဟံအရဟံတမန်တော်မတော်နဲ့ဆုံးနေလို့ရှင်ဘာနဲ့တူလို့ဆိုရင်မန္တရာညွတ်နေတာနဲ့တူတယ်။မန္တရာညွတ်တာတွေကလည်းပဲသူ့ဟာလည်းသူထိုက်တဲ့နောက်တော့အကျိုးရှိကောင်းရှိနိုင်တယ်ပေါ့။သို့တော်အနောင်ပြည့်လွယ်တယ်အနောင်အဆင့်တန်းနေတယ်ပေါ့ဒါတွေကအဲ့ဒါတွေကိုသမထလို့တောင်ခေါ်ဖို့မကောင်းတဲ့အရာတွေပေါ့အဲ့ဒါတွေနဲ့တွဲပြီးတော့သမထနာမည်ပြည့်နေတယ်လို့ဖြစ်တယ်ပေါ့ ဲ့တော့တမထကျင့်စဉ်ကိုစနစ်တကျကျင့်ရင်လို့ဆိုလို့ရှိရင်ကတိုင်းကိုအာရုံပြုမှလာသို့မဟုတ်ဖက်မိဝင်လေးကိုအာရုံပြုပြီးတော့ကျင့်မှလာတခုခုရွေးရတယ်။ဒါကျင့်စဉ်နဲ့ကျင့်ခြင်းကျင့်တော့မယ်ဆိုရင်နမတိကိုကျင့်သီလဆောက်တည်ရတယ်။ကိုကျင့်သီလဆောက်တည်ရတယ်။ကိုကျင့်တရားမကောင်းတဲ့ပုဂ္ဂိုလ်ကစိတ်ကလေးကိုအာရုံတစ်ခုနဲ့ထားဖို့ကြိုးစားတာနဲ့တရားနဲ့ပုံရိပ်ကြီးညောင်ပြားစွာစိတ်ထဲမှာတိုးဝင်လာတယ်။အဲ့ဒါနဲ့ပဲတမထဒီသမာဓိဆိုဘယ်လိုမှမရနိုင်ပါဘူးနော်။ကိုမလို့ခြင်းနဲ့ပုံရိပ်ကြီးကမျက်စိထဲမှာစိတ်ထဲမှာပေါ်လာတတ်တယ်လို့။အဲ့ဒီပုံရိပ်ကြီးမပေါ်ရအောင်စိတ်အစဉ်လေးကြည်လူပြီးတော့စိတ်ချမ်းသာမှုရအောင်ဘာလို့အောင်ကိုယ်ချင်းတရားကိုကောင်းအရင်ဆောက်ကြည့်ရမယ်လူဆိုလို့ရှိရင်၅ပါးသီလကိုပြန်ပြီးတော့ဆောက်ကြည့်ရမယ်ဆောက်ကြည့်ပြီးတဲ့အခါသီလကိုဆင်ញင်လိုက်ပန္နတိပတ္တာကိုလည်းငါလုံယုံတယ်ခုချိန်ကစပြီးငါဘယ်ကောင်းမှတတ်ထားတာမရှိဘူးပန္နတိပတ္တာသူများအတက်ကတတ်ချင်းကငါရှောင်ထားတယ်ဒီတိတ်ခါဘုံလည်းငါမှပြည့်စုံနေတယ်လို့ဆင်သာကြည့်ပထမဆုံးတွေ့ရအဲ့ဒါကြီးလေအရင်တွေ့အတေညာတလားသူရဲ့ပြည့်စုံတာလည်းငါမခိုးဘူးငါသိသိကျင်းနေတယ်ကာဝတ္တမိစ္ဆာသာရသူတော်ကားများကိုလည်းစိတ်နဲ့တောင်မပြမှာဘူးသိသိကျင်းကျနေတယ်လိမ့်လီတဲ့စကားကိုလည်းငါမပြောဘူးမူတာဝါဒနဲ့စင်ကျဲနေတယ်သူရာနေရသီတိရဲ့ဘီယာကာသကာတုမှာငါမတော့ဘူးဟောဒါလည်းငါကပြည့်စုံကိုတိလာလေးကိုကိုတွေးလိုက်တာနဲ့တကယ်နဲ့ဘာဖြစ်လဲစိတ်ကလေးကချီနူးလာစိတ်ကလေးချီနူးလာအဲ့ဒီချီနူးလာတဲ့စိတ်ကလေးကိုခုနကကိုအားထုတ်မဲ့သမထအောက်ချက်ပေါ်မှာပယ်ထောင်ပြီးတော့တွားရမယ်အဲ့ဒါလေးနဲ့တွားအဲ့ဒါလိုမဟုတ်ဘဲနဲ့ကိုချင်းဒီမှာကိုဆက်ပြီးမှုမကြည့်ဘဲနဲ့ဒီတိုင်းသွားလို့ရှင်ဘာလို့ဖြစ်လာတော့စိတ်ကခဏမငြိမ်ဘူးကိုလုပ်ခဲ့တာတွေပြန်မြင်နေနော်စိတ်ခဏမငြိမ်ကိုမဟုတ်တာတွေပြန်ပြီးတော့မြင်လာတဲ့အခါစိတ်ထဲမှာပုံရိပ်ကြီးတွေပေါ်လာလို့အမာတိတရားမရနိုင်ဘူးတဲ့ကိုမရနိုင်ကိုမမြင်ရင်လည်းအာရုံတွေကအတင်းထိုးဝင်လာတတ်တယ်ဒါကြောင့်မို့မြတ်စွာဘုရားကသီလံအဝိပတိသာရယကိုချင်းသီလဟာစိတ်နှလုံးကြည်သာဖို့အတွက်လိုရတယ်စိတ်နှလုံးကြည်သာဖို့ဆိုတာသိအရေးကြီးတယ်ပေါ့အဲ့ဒါကြောင့်မို့ကိုချင်းသီလကိုအရင်မြတ်စွာဘုရားကသမထရှင်းစဉ်ရှင်းရှင်းဝိပဿနာရှင်းစဉ်ရှင်းရှင်းရှင်းတော့မယ်ဆိုလို့ရှိရင်ဒီလေပဋိဌာန်ရကိုကျင့်တရားပေါ်မှာရပ်တည်နိုင်အောင်ကြိုးစားပါယဟန္တာတွေဆိုလို့ရှိရင်128ခုနှစ်တော့သိက္ခာပုဒ်တွေကိုပြန်ပြီးတော့တန်ရှင်းအောင်ကိုယ့်ကိုယ်ပြုပြင်ပြီးတော့မမယဉ်ယဉ်လုံးမိတဲ့ကျွလုံးပေါက်ပြတဲ့သိက္ခာပုဒ်တွေမရှိသေးရကိုကျင့်သီလဖြူစင်အောင်ကြိုးစားရကြိုးစားပြီးတဲ့အခါကျတော့မှစိတ်ကျဉ်းနှုတ်မှုဖြစ်အောင်ကိုကျင့်သီလကိုအာရုံပြုပြီးတော့စိတ်ကျဉ်းနှုတ်မှုလေးရအောင်လုပ်သုတ်တိဆိုတော့မှအဲ့ဒီကျဉ်းနှုတ်မှုလေးကိုအခြေခံပြီးတော့သမထအာရုံတစ်ခုကိုသိသွားရမယ်ဒါသတ်တယ်လို့ပြောလို့ဆိုအဲ့တော့ရှိဥစ္စာလုတ်တဲ့လုတ်ထိုက်တာတွေမလုတ်ဖဲနဲ့တောက်ထည့်ပြီးတော့သမထအောက်ထိုင်လိုက်မယ်ဆိုလို့ရှိရင်ပြင်းပြင်းထန်ထန်မလုပ်လို့ရှိရင်အောင်မြင်မှုဆိုတာမဟုတ်ဘူးပေါ့။အောင်မြင်မှုဆိုတာတတိယမပြောနဲ့။ထမင်းချက်ရင်တောင်မှပြင်ရတယ်မဟုတ်လား။တစ်ပင်လေးတစ်ပင်ညိုစိလေးတစ်ခုချရင်ရောမပြင်ရဘူးလား။စိုက်ကျိုးမဲ့နေရာကိုပြင်ရတယ်ဆင်ရတယ်ရေတန့်ရှင်းတာလုပ်ရတယ်။ချင်းဥစွာလုပ်ရမယ့်အလုပ်တွေလုပ်ကြတော့ကိုယ်လည်းတရားထုတ်တော့မယ်ဆိုလို့ရှင်ကိုနဲ့တန်ရှင်းလာကအစကိုချင်းတရားတန်ရှင်းလာအဖြစ်ကို ုယ်ကိုယ်ကိုတန်ဆင်းရေးတွေအလုံးလုံးပြီးပြီဆိုတဲ့အခါမှာကိုချင်းတရားပေါ်မှာအလုံးပြီးပြီစိတ်လေးဟာချီးကျူးလာပြီးဆိုမှအလုပ်ကိုစတင်တယ်အဲ့ဒီချိန်မှာဓာရကအနောက်ရက်တွေပေါ်လာလို့ရှိရင်ခန္ဓာရှိအောင်မလုပ်ရသေးလို့ဆိုကိုယ်ကိုယ်ဖျားကိုစွန့်မြူထားပါဒါကတော့ထက်ကဆရာတွေကဒီအကျင့်ပေးတဲ့စကားတစ်ခုအဲ့ဒီတခုကျုံးလာတဲ့အခါလူကကြောက်တတ်တယ်ကြောက်လာတဲ့အခါကျတော့ကိုယ်လုပ်တဲ့လုပ်ငန်းတစ်ခုကမအောင်မမြင်ဖြစ်လာမစွန့်စားရဲဘူးအဲ့ဒီလိုမဖြစ်အောင်ဘာလို့သာကိုယ်ခန္ဓာကိုယ်ကြီးကိုဘုရားကိုလှူလိုက်လှူထားတဲ့အတွက်ကြောင့်ဒီလိုကုအမြင်ရှိတယ်ငါမှမဟုတ်ပဲငါဘုရားလှူထားတာကြီးပဲဟောတွေးလို့ရအဲ့လိုတွေးလိုက်လို့ရှိရင်ရဲ့တင်းတဲ့စိတ်တွေကိုယ်တဏ္ဍာရစိတ်ဆိုတာဒီလိုတွေးရင်တမျိုးဖြစ်တယ်ဟိုလိုတွေးရင်တမျိုးဖြစ်တယ်အဲ့တော့မှန်ကန်တဲ့အတွေးကလေးနဲ့တွေးပြီးတော့စိတ်အားကြီးကြံဖြည့်ပေးရတယ်လို့သူပြောတာနော်နောက်တစ်ခုကသဗ္ဗတ္ထတိုင်းကိုလုတ်တဲ့လောက်ရတဲ့ကိစ္စတကူကဘာလို့လဲလို့ဆိုတခါတည်းရောနှုတ်မဆောင်ပြီးပဲနဲ့သူတော်ကောင်းတွေကိုပြမမိတာမျိုးဖြစ်တတ်ပြီးဆွဆွဲမိတာမျိုးဖြစ်တတ်ပြီးအဲ့ဒါလို့ဆွဆွဲမိထားလို့ရှင်လည်းပဲဒါကြီးကအနောက်အချက်ဖြစ်တတ်တယ်တဲ့ဒါကြောင့်မလို့အကယ်၍များသူတော်ကောင်းတွေဆွဆွဲမိလို့ရှိရင်ဝင်ချပါလေကြောပါလေကိုယ်စိတ်ဒီလိုကြောဝင်ချလိုက်ခြင်းအားဖြင့်ကိုယ်စိတ်ထဲမှာတင်းကျပ်နေတာတွေဘာမှမရှိတော့စဉ်းစားလိုက်လို့ရှင်ဟာလုံးတဲ့နာရီမှာလုတ်ထားပြီဆိုစိတ်ထားတွေးလိုက်ဘက်ဆောင်ကဘယ်ကားပဲတွေးကြည့်လို့မှုပဲရသံတရားရှိစရာမရဘူးကြောက်စရာမရဘူးစိတ်တင်းကျပ်စရာတွေမဖြစ်ဘူးအဲ့ဒါကြီးစိတ်ရဲ့တင်းကျပ်မှုတွေကိုဖြေရောနိုင်စရာတွေလုတ်တဲ့လုတ်ထားတာတွေကိုလောရမယ်ဒါသဘောထားချက်တွေဖြစ်ပြီဆိုအဲ့ဒီတော့အာနာပါနာဆိုတဲ့ထက်လေဝင်လေနည်းတစ်ခုဒီတိုင်းလူတိုင်းက24နာရီနှာခေါင်းကအသက်ရှူးနေတာဖြစ်တယ်။ဒါလည်းကရှားပါပစ္စည်းမဟုတ်ဘူးလူတိုင်းလူတိုင်းကိုယ်ပိုင်အနေနဲ့ရှိနေကြတယ်။အဲ့ဒီကိုယ်ပိုင်ရှိနေတဲ့အာယုံလေးပေါ်မှာအခြေပြုပြီးတော့သမထရှင်းစဉ်တစ်ခုအချင်းချင်းသမထတစ်ခုအချင်းချင်းတစ်ခုချင်းအဲ့ဒီအာနာပါနဆိုတဲ့ခြင်းစဉ်တစ်ခုဟာတမထပေါပေါရုံရုံဖြစ်သွားလို့ရှိရင်ပထမဇံကိုလည်းရသေးနိုင်တယ်ဒုတိယဇံကိုလည်းရသေးနိုင်တယ်တတိယဇံလည်းရတယ်သုတ္တဇံလည်းရတယ်ဆိုလိုတာဇံအလုံးကိုရနိုင်တယ်ပြောနော်အာနာပါနဇံအလုံးကိုရကိုယ်မရသော်ပြားရဲ့အလောင်းကိုတက်ပြတ်ပြီးတော့တရားဖြစ်ချောင်းလက်ပလုံးတော့မမှန်တန်တဲ့လမ်းစဉ်လေးလိုက်ပြီးတော့ခန္ဓာကိုယ်ပြန်မှန်ခံပြီးတော့ကျင့်ခဲ့တာအဲ့ဒီကျင့်နေတဲ့အချက်တွေကမှားတယ်နောက်ဆုံးမှန်တန်တဲ့လမ်းစဉ်ကိုတွေ့ပြီးတော့ကျင့်တဲ့အခါဘာသမထအထုတ်တော်မူမင်းအာနာပါနကမ္မထအထုတ်တယ်ဘုရားအလောင်းတော်အထုတ်ခဲ့တဲ့ကမ္မထအာယုံဟာဘာလို့ဆိုဆက်ပြီးဝင်လေးပါအာဘုရားဖြစ်ဖို့ကျင့်တဲ့အချက်ဟာလည်းထက်ပြီးဝင်လေးပဲရဟန္တာဖြစ်ဖို့အကျင့်ဟာလည်းပဲထက်လေဝင်လေပဲဇန်တရားတွေဘိညာတရားတွေကိုရကျင်လို့ရှင်လည်းထက်လေဝင်လေပဲထက်လေဝင်လေရဲ့တန်ဖိုးကလောက်ကြီးတယ်လူတွေမှာ၄၀နဲ့မြအသက်ရှင်ဖို့အတွက်ဒီလေလေးဟာရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက်လုပ်နေကြတာမဟုတ်လားအဲ့ဒီလေလေးကိုအသုံးမချဘူးဆိုလို့ရှင်အလားတကုံမသွားဘူးလားနော်လောကမှာလူတွေဟာတရားဝတ်လို့ဘာလာဆိုတာတဲ့အသက်ရှူရရှူတတ်တယ်အသက်ရှူတဲ့ဒီပေါ်မှာအသုံးချပြီးဘာပညာမှမရတာဘာလာလို့ခေါ်တယ်ဘာလာရဲ့အထိပ္ပယ်တစ်ခုဖွင့်ထားတယ်လူတိုင်းလူတိုင်းကလူတွေတွေမကဘူးဒီထိဆန်နေအသက်ရှူတဲ့ထိဆန်နေမှလည်းဒီလိုပဲရှုပဲရှုပဲလုပ်နေတာပဲလေ။နှာခေါင်းကရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက် ဒီလေးလေးကအသက်ရှင်ဖို့အတွက်လေးပဲအသုံးချတယ်ဘာတည်းမှအသုံးမချဘူးအေးသူတော်ကောင်းတွေကတော့ကိုယ်တိုင်မှာ24နာရီအစဉ်ဆက်လက်ဖြတ်ဖြစ်ပြီးအသက်ရှင်ဖို့အတွက်များစွာအသုံးဝင်နေတဲ့ဒီလေးလေးကိုကမ္မထအာရုံတစ်ခုအဖြစ်ဖြင့်အသုံးချလိုက်မယ်ဆိုလို့ရှိရင်ကိုယ်ပါရမီရလည်းရှိတယ်ကျိုးနဲ့ကျိုးစားတယ်စိတ်ဆန္ဒတွေကလည်းလုံလောက်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဆံနေမဖို့ရရပြီးနိုင်ငံချီအောင်ရတာနိုင်တာပဲဒီလိုနဲ့ရဘောလုံးမြတ်စွာဘုရားအလောင်းတော်ဟာဟောဒီထွက်လေဝင်လေဒီပေါ်မှာအခြေချပြီးတော့ဆံတရားတွေရတာထိုဆံတရားတွေကိုဝိပဿနာအဖြစ်ကျောင်းလေးပြီးတော့ရှုမှတ်လိုက်တဲ့အခါကျတော့ဝိပဿနာရှင်းခြင်းတစ်ခုအောင်မြင်မြင်ပေါက်သွားလို့မဲ့လေးပါအဆင်းအဆင်းကူပြီးနောက်ဆုံးခရီးဆွာဖြစ်သွားတာ။ဒီရှင်းတယ်။ဒီအာရုံနဲ့သွားနော်။အေးဒါကြောင့်မလို့တပ္ပတ်ရှင်းခြင်းတစ်ခုကိုရှင်းတော့မယ်ဆိုရင်ထွက်လေဝင်လေလေးကိုဘယ်ပုံသုံးချခန္ဓာကိုယ်ဣရိယာပုဒ်တစ်ခုရွေးရ။ဣရိယာပုဒ်တစ်ခုရွေးတဲ့ကလန်းချောင်းနေလေဆိုလို့ရှိရင်လှုပ်ရှားနေပြီးအဲ့ကြောင့်စိတ်ကလမ်းကိုကြည့်ရတာတစ်မျိုးထွက်လေဝင်လေကိုရှုရတာတစ်မျိုးဆိုပြီးတော့လမ်းချောင်းပြီးထွက်လေဝင်လေမှတ်မဲ့ဆိုလို့ရှိရင်စိတ်ဟာအလုတ်ညာတယ်အဲ့ဒီနေရာလည်းမသိတော့ဘူးဘာဖြစ်လို့လမ်းလည်းကြည့်အောင်မထွက်လေဝင်လေလည်းရှုအောင်မဆိုအလုတ်တွေမပေါ်ဘူးလားမကြည့်ရင်လည်းခလုတ်တိုက်မယ်လေနော်ခလုတ်တိုက်ပြီးလဲနိုင်တယ်တခြားဘုလို့လမ်းလေကြီးရအောင်မထွက်လေဝင်လေလဲရှင်းအောင်ဆိုအလုပ်ရှုပ်အဲ့ဒါကြောင့်လမ်းလျှောက်ပြီးတော့အထုပ်မတ်တရားအထုပ်လို့ရှင်ခန္ဓာကိုယ်ကြီးလဲမတော်အောင်ထိန်းထားရအောင်ပါသတိဟောအလုပ်တစ်ခုပိုးလိုက်အဲ့ပြီးတော့အထုပ်မယ်ဆိုကြလို့ရှင်လည်းလုံလောက်ဝိရိယကညော့ပြီးမကြခင်အိပ်ကျော်တော့အဲ့ဒီစနစ်ကလည်းဒိဋ္ဌံသောအရှိတယ်ဒါကြောင့်မို့လို့လဲတဲ့အောင်ပြီးအာဣရိယာပုတ်လဲတဲ့အောင်နေတာလည်းမမှန်ဘူးလမ်းကြောင်းနေရင်လည်းမကောင်းနေဘူးထိုင်လဲတဲ့အောင်နေရင်လည်းမကောင်းဘူးလမ်းသွားနေရင်လည်းမကောင်းဘူးရက်နေရင်လည်းမကောင်းဘူးအကောင်းဆုံးဣရိယာပုတ်ကပါလို့ဆိုလို့ရှိရင်မမှတ်ကလေးထိုင်နေတဲ့ဣရိယာပုတ်ကငြိမ့်သက်တယ်တကယ်လို့အာနာပါနကမ္မထာအထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကရသဗျာကပုံလင်ကံအာဟုစိတ်တော်တင်ရင်ခွေးထိုင်ပါတဲ့ခန္ဓာကိုယ်ကတင်ရင်ခွေးထိုင်လိုက်လဲဆိုလို့ရှိရင်ခါထက်ခန္ဓာကိုယ်လေးကိုဆန့်ထားတယ်တင်ရင်ခွေးထိုင်လိုက်တဲ့အခါကျတော့လူဟာလှုပ်ရှားမှုနဲ့ပြီးတော့ငြိမ်သက်မှုကိုဥစ္စာပေးတာအဲ့နေတာလို့လည်းဒီသင်္ခါရလုံးလာမဟုတ်ဘူးလမ်းလျှောက်နေတာတို့မတ်တရနေတာတို့လို့မဲတင်းကြရလည်းမရှိဘူးဒါကြောင့်မို့လို့တင်ရင်ခွေးထိုင်အမျိုးသမီးတွေဆိုရင်ထက်ဝက်ပြင်ပေါ့အမျိုးသားတွေကတင်ရင်ခွေးထိုင်တင်ရင်ခွေးထိုင်ပြီးတဲ့အခါကျတော့ခါထက်ကိုယ်ကိုဆန့်ကန်ကလေးထားတဲ့ဘာဖြစ်လို့ဆန့်ကန်ကလေးထားခိုင်းတာလို့ဆိုရင်ခါမှာအမျိုးအစ်စ်ကလေးတွေရည်သက်ကြည့်မယ်ဆိုရင်18ခုလောက်ရှိအဲ့ဒီအမျိုးလေးတွေကမမှတ်ကလေးထားမှမထားဘဲနဲ့ခါလေးကုန်းနေမယ်ဆိုရင်အမျိုးလေးကတစ်ခုနဲ့တစ်ခုဖိနေသည့်အတွက်ကြောင့်ကြာလို့ရှိရင်ခါခိုက်တဲ့ယောဂခါညောင်းတဲ့ယောဂဝေဒနာခါအောင်တဲ့ဝေဒနာဖြစ်လာနိုင်တယ်။ဒါကြောင့်မို့ခန္ဓာကိုယ်ရောကောင်းရောမမှတ်ကလေးထားလို့ပြောတာနော်။စာပေကဒီတရားထိုင်ခြင်းကိုသိချတဲ့ပေသံလေကံအာဟုစိတ်တော်တင်နေခွေးထိုင်ပြီးဥစ္စုံကာယံပဋိဒါယခါထက်ခန္ဓာကိုယ်ကိုမမှတ်ကလေးထားခေါင်းထီအောင်မမှတ်ကလေးထားမမှတ်ကလေးထားတဲ့အခါကျတော့အစ်စ်ကလေးတွေကဖြောင်းဒီကိုယ်လုံးဝရှိတယ်အစ်စ်ကလေးတွေကဖြောင်းပြီးမမှတ်နေအဲ့ဒီလိုနေပြီးတဲ့အခါကျတော့ပရိမုခံပတိဥပတ္တိပတ္တောအာယုံဘက်ကိုစိတ်ကိုလွှတ်လိုက်အာယုံကိုစိတ်ကိုဥတည်ထားပြိမှုခပတိဥပတ္တိတော်ဘယ်ကိုသတိထားမလို့ဆိုလို့ရှိရင်နှာခေါင်းကလေကလေးထွက်နေတဲ့နေရာထိတဲ့နေရာလေးကိုသတိထားလို့ပြော။နာဒီပြားလေးမှာအေး
နှခမ်းတူတဲ့လူကြတော့နှခေါင်းရမှာဖြစ်နှခမ်းရှည်တဲ့လူကြတော့နှခမ်းထိတ်ရှားမှာလေလေရတာဖြစ်ဆိုလိုတာကဘယ်လိုပုဂ္ဂိုလ်ပဲဖြစ်ဖြစ်ကိုယ်နှခေါင်းမှာအသက်ရှူသွင်းလိုက်တဲ့အခါလေထီးတဲ့နေရာရှိတ်ထုတ်လိုက်တဲ့အခါမှာလေထီးတဲ့နေရာအဲ့ဒီထီးတဲ့နေရာလေးကိုစိတ်ကိုထားပါလို့ပြောတာနော်အတော်တော်ကျဉ်းနေရှင်းတော့မယ်အာနာပါနနဲ့ဆိုလို့ရှိရင်အဲ့ဒီလိုလေလေးကိုမှန်မှန်ကန်ကန်မှန်မှန်လေးနဲ့ဖြည်းဖြည်းလေးရှိဒီတချို့ကြတော့သမာဓိမရနိုင်လို့သမာဓိရအောင်ဆိုပြီးတော့ပြင်းပြင်းထန်ထန်ရှူတဲ့နေလေးရှိတယ်အဲ့ဒီနေကတော့သာလပိလာနေမဟုတ်ကြိုက်တဲ့ပုဂ္ဂိုလ်တွေကလုံးဝကြာနော်ရှူကဲရှူကဲလုံးတဲ့နေကအဲ့ဒါကြာလို့ရှိရင်မောပြီးတော့သွားတတ်တယ်လူကမောသွားအဲ့ဒါကြောင့်မလို့ပင်ကိုရှုနေကြအနေထားလေးခန္ဓာကိုယ်မှာပင်ကိုရှုနေကြအနေထားလေးတိုင်းရှုရပါမှန်မှန်စိတ်ကြည်ပါတယ်အကုန်လုံးဖြည့်ပြော့ထားလိုက်တင်းချင်းကြီးလုံထားလိုက်အာရုံလေးတစ်ခုပေါ်မှာစိတ်ကလေးကိုလွတ်ထားပြီးတော့စိတ်လေးကိုငြိမ်းကြီးနေအောင်စိတ်ထဲမှာတင်းကျပ်နေတာမရှိသေးဘဲနဲ့ခန္ဓာကိုယ်ထဲမှာလည်းတင်းကျပ်နေတာမရှိသေးဘဲနဲ့အားလုံးအကျော်ကြီးချေလျှော့ပြီးတော့နာလေးရောက်ပေါ်မှာလေလေးထိတဲ့နေရာကိုစိတ်ကိုငြိမ်အောင်ထားပါလို့ပြောတာเนาะအဲ့လိုထားလိုက်တဲ့အခါကျတော့ရှုရင်လေလေးကိုအာရုံပြုပြီးတော့နေရင်ကနေစိတ်ကလေးငြိမ်တာเนาะထက်လေဝင်လေလေးကိုဒီလိုရှုမှတ်နေတာကိုဒါကိုဗာနမိတ်လို့ခေါ်တော့စေပရိကံမနမိတ် preliminary object sign of preliminary ပါတော့ပြင်ဆင်ပေးနေတဲ့အာယုနမိတ်လို့ပြောတာနော်အဲ့ဒီအာယုနမိတ်ကလေးဟာအတော်လေးကြာလာတဲ့အခါကျတော့တော်ကုန်ချင်းချင်းရှားရှားပေါ်လာတယ်စိတ်ထဲမှာတော်တော်ချင်းချင်းရှားရှားကြီးဖြစ်လာတော်တော်ချင်းချင်းရှားရှားဖြစ်လာတဲ့အခါကျလို့ရှင်စိတ်ကမှတ်ယူလာနိုင်တဲ့အနေထားမျိုးရောက်လို့ရှင်ဥပ္ပဟနမိတ်လို့ခေါ်နောက်ဆုံးကြတော့ဘာပေါ်လာလို့လဲဒီထက်နေဝင်နေလေးဟာပုံတံလေးပြောင်းလာကိုယ်စိတ်ထဲမှာဖြစ်လာတာသူကပြောင်းတာမဟုတ်စိတ်ကပြောင်းနေလေးကိုရှုနေတဲ့စိတ်ကလေးကဘလို့မြင်လာလို့လဲဒီထက်နေဝင်နေလေးတွေကဘာဖြစ်လာလဲဆိုတော့နိဂိုဒံလေးထွက်လာတယ်လို့မြင်လာတချို့ကြတော့ဖလဲလုံးကလေးတွေထွက်လာတယ်လို့မြင်ရတချို့ကြတော့နှာခေါင်းနာသီးပြားမှာโอ้ทีพอลงเนี่ยแลนี่ดูเหมือนน่ะမျိုးได้สิอမျိုးสงอမျိုးสงเหมือนล่ะเออมีโกดันนี่ดูแลเหมือนล่ะเลยอายุอนินทานี่นึกถั่วอยู่เลยดูแลเหมือนล่ะเลยตะเลลงนี่ถั่วอยู่เลยดูแลเหมือนล่ะเลยถ้าลูกเดียวเนี่ยเดียวอมตะญาณนี้ไม่ดูดีด้วยจ้ะผิดพอละได้อายุนมัยก็เดียวเนี่ยไม่ดูအဲ့ဒီအာယုန်နမိတ်ပေါ်လာလို့ရှိရင်အဲ့ဒီအာယုန်နမိတ်ပေါ်မှာဆက်ပြီးတော့အလုံးလုံးရမယ်ဒါနမိတ်ရတယ်လို့ခေါ်တယ်အဲ့ဒီနမိတ်ပေါ်မှာဆက်ပြီးတော့ရှုမှတ်ပွားများပြီးတမန်လေးသွားအားလေးကိုမြင့်မြင့်ပေးလိုက်တဲ့အခါကျတော့ဘာတွေဖြစ်လာတာလို့ဆိုရင်ကိုယ့်ရဲ့တဏ္ဍာမှာနိဝရဏတရားဆိုတာငြိမ်းတာဘာတွေငြိမ်းတယ်ဆိုတော့အာယုခံစားခြင်းနဲ့စံဓာတ်ရဲ့ငြိမ်းတာခံစားခြင်းနဲ့စိတ်ကံမစ္စံဓာတ်လို့ဆိုရဲကြောစရာရှင်စရာတွေပေါ်မှာကြောရှင်ခြင်းနဲ့လောဘနဲ့လားအာယုတခုပေါ်မှာမုန်းတီးတဲ့ဆန့်ကျင်တဲ့သဘောထားတွေရှိတတ်ပါစိတ်မငြိမ်မသက်ဖြစ်ပြီးတော့စိတ်ထဲမှာပူပန်နေတာတွေကြောက်သွားစိတ်ဓာတ်တွေရောကျပြီးတော့ဒီအာယုံနဲ့ဆက်ပြီးတော့စိတ်ဟာစောင့်ဆောင်နေသောမရှိအောင်စောင့်ရည်တတိတွေကြာသွားတာလေဒါတွေမရှိတော့ဘူးသူရှုမှတ်နေတဲ့အာယုံပေါ်မှာလည်းပဲဟုတ်မှဟုတ်ပါမလားဆိုတဲ့အတွေးတွေတန်လျာတွေလည်းမရှိတော့ဘူးအဲ့ဒါမရှိတာကိုနိဝရဏတရား၅ပါးကျင်းသွားတာလို့ပြောတာနော်ဘယ်သူကကဲအောင်လုပ်နိုင်ဆုံးဆိုသမာဓိဆွမ်းအားတယ်ဖယ်ရှားပြလိုက်ကိုယ်စိတ်ထဲမှာလေစိတ်ဖြစ်ခြင်းဖယ်ရှားနေတာ
စိတ်ထဲမှာခုနပြောတဲ့အညစ်အကြေးတွေဟာမလာတော့ဘူးဒီဝရဏတရား၅ပါးဟာလုံးဝပျောက်ကင်းသွားလုံးဝပျောက်ကင်းသွားပြီးတော့ခုနကနမိတ်အနင်းတန်သုံးဖို့မိဘဓာတ်လေးနှစ်ခုပေါ့ဒီအာယုနမိတ်ပေါ်မှာဘာလို့ဆက်ချက်နေတော့ဆိုဒီအာယုနမိတ်ကလေးပေါ်မှာစိတ်ကူးနေတာတွေပေါ်လာစိတ်ကူးဆိုတာစိတ်ကအာယုပေါ်မှာကူးနေတာဆိုလိုတာကပေါင်းကူးပေးတဲ့သဘောပေါ့စိတ်နဲ့အာယုနဲ့မပြတ်ထိနေတာကိုစိတ်ကူးတယ်လို့ခေါ်တာနော်အဲ့ဒါကိုသာပေလို့ကြောရင်ဝိတက်ဝိတက်ဆိုတဲ့သဘောလေးမိမိရဲ့စိတ်ကလေးကိုအာယုံပေါ်မှာတွန်းပို့တယ်။အဲ့ဒီသဘောလေးဟာချင်းချင်းချင်းချင်းပေါ်လာ။သူ့ရဲ့ဆောင်းဆောင်ချက်တွေကကောင်းလာတယ်။ပေါ်လာတဲ့နမိတ်လေးပေါ်မှာကိုယ့်ရဲ့စိတ်ဟာစင်စစ်မပြတ်။စိတ်ကူးနေတယ်။ဒီဝိတ္တသဘောလေးပေါ်လာတယ်။နောက်တစ်ခုကအဲ့ဒီအာယုံလေးနဲ့စိတ်ကလေးကိုချင်းအောင်ထားတယ်လို့အာယုံပေါ်မှာလည်းစိတ်ကလေးကရွယ်ပြီးတော့နေတဲ့ဝိစာကဆိုတဲ့သဘောပေါ်လာတယ်။ကြံစည်တယ်လို့ခမလို့ပြောကြ။ကြံစည်တယ်ဆိုတာဒီအာယုံနာတွေပဲရွယ်နေတာ။စိတ်ကလေးကအာယုံနဲ့ကွာမတော့အမြဲတမ်းတွဲနေတယ်လို့ဖြစ်နေတာ။ဒါဝိစာရရဲ့စိုက်ရိုက်တတ်တယ်။နောက်ပြီးတော့ဘာဖြစ်လာလဲဆိုလို့ရှိရင်အဲ့ဒီအာယုံလေးပေါ်မှာခန္ဓာကဒီကိုယ်ကအလင်းတန်းလေးပေါ်မှာစိတ်ကလေးကနှစ်ချက်နေတယ်။ဒါပိတိတို့ခေါ်ကျဉ်းနဲ့နေတယ်နှစ်ချက်။နှစ်ချက်နေတဲ့အခါကျဘာလို့ဖြစ်လာလဲဆိုကိုယ်ရောစိတ်ရောတခါတည်းတိတ်တိတ်တိတ်နဲ့ခန္ဓာကိုယ်မှာလည်းညောင်းတာညာတာကြိုက်တာထဲတာတွေမရှိဘူးပျောက်သွားတယ်။စိတ်ထဲမှာလည်းပူရပန္နာတခုမှမရှိဘဲနဲ့ပျောက်သွားတယ်။စိတ်ကလေးကချမ်းမြေ့လာတယ်ဟောဒုက္ခတို့ခေါ်အဲ့ဒီလိုဖြစ်နေအောင်ဘယ်လိုဆောင်းဆောင်နေတာတော့ဆိုနောက်ပိုင်းမှာတမာတိဆိုတဲ့ဆောင်းအားကနေခုနအာယုံနဲ့စိတ်နဲ့ပေါ်မှာကွာမတော့အောင်ထိန်းတာပေါင်းကြည့်လိုက်တဲ့အခါကျတော့စိတ်ကူးနေတာကဝိတက်ကြံစည်နေတာကဝိစာရနှစ်ချိုက်နေတာကပိဋိကိုရောစိတ်ရောငြိမ်းချမ်းသွားတာကဒုက္ခဟောတည်ငြိမ်နေတာကဧကကတလို့ဆိုပြီးအဲ့ဒါကိုသံအင်္ဂါ၅ပါးလို့ခေါ်တယ်။အဲ့ဒီအင်္ဂါ၅ပါးကတဏှီတဲ့သွားပြီးတတိပြည့်ပြည့်နဲ့အလုံးလုံးနေပြီးဒီအာယုံလေးပေါ်မှာတဏှီတဲ့အလုံးလုံးဟန်ချက်နေနေတဲ့ဒီအာယုံမှာအလုံးလုံးနေပြီဆိုရင်ဒါပထမဆံရတယ်လို့ခေါ်တယ်။အာယုံတစ်ခုပေါ်မှာစူးစိုက်ပြီးတော့ရှိအဲ့ဒါလို့ဗုဒ္ဓဘာသာရပြီဆိုတဲ့ပုဂ္ဂိုလ်တယောက်ကဘာလို့ဖြစ်လာတော့လို့ဆိုရင်ဖြစ်ဝိဝိစေဝကာမေဟိမျက်စိကကြည့်ပြီးကြောစရာအာယုနာကနားထောင်ပြီးတော့ကြောစရာအာယုနှာခေါင်းကနတ်အနတ်ရပြီးကြောစရာအာယုလျာကလည်းရက်ပြီးတော့လည်းရက်ပြီးတော့ကြောစရာအာယံခန္ဓာကိုယ်ကဖြစ်ပြပြီးကြောစရာအာယံဆိုတဲ့ဒီကာမတွေကလည်းဒီလွတ်လပ်ဒီပေါ်မှာလုံးဝဆိုင်မရောက်တော့ဟုတ်ဉာဏ်ရှိနေပြီးကြောတဲ့အပျော်မျိုးမရှိတော့ဘူးနားကချပြီးကြောတဲ့အပျော်မျိုးတွေမရှိတော့အဲ့ဒီကာမတွေကလုံးဝကျေဖိတ်သွားအဲ့ဒီကာမဆိုတဲ့ဒီကြောစရာအာယုန်ဒီပေါ်မှာကြောချင်းနေတဲ့ဒီလောဘကိစ္စပွားမှစံဆိုတာရနိုင်တယ်ဒါမကင်းရင်မရဘူးလို့ပြောဥပမာပါနဲ့ပြောလို့ဆိုရင်ဟိုဘက်ကရောက်ချင်တဲ့ပုဂ္ဂိုလ်ကဒီဘက်ကကိုစွန့်ကိုစွန့်အောင်ဒီဘက်ကကိုမစွန့်ခွာပဲနဲ့ဟိုဘက်ကရောက်တဲ့ဆိုတာမရှိဘူးဒါကြောင့်မို့စာပေမှာဝိဝိစေဝကာမေဟိကာမတွေကနေလုံးဝစွန့်တော့ပြီးသားဖြစ်သွားရတယ်ဝိဝိစေဝအကုသလေဟိဓမ္မေဟိကျန်တဲ့အကုသိုလ်တရားတွေလည်းမဖြစ်တော့ဘူးအဲ့ဒီအချိန်မှာငြိမ်သွားပြီလို့ဆိုတော့ပါရင်မဖြစ်တော့ဘူးဒေါသတွေမဖြစ်ဘူးမာမာနတွေမဖြစ်ဘူးအိတ်တာတွေမဖြစ်ဘူးမစ္ဆရိယတွေမဖြစ်ဘူးစိတ်ရဲ့အညစ်အကြေးတွေတခုမှမဖြစ်တော့ဘူးလို့ဆိုအဲ့ဒီမဖြစ်တော့ပဲဘာတွေလာနေလဲဆိုဝိဝေကသံအဲ့ဒီကာမတုံအာယုန်တွေကလွတ်သွားပြီးတော့ဖြစ်ပေါ်လာတဲ့ပိဋိဒုက္ခနှိချိုက်နေတာနဲ့ချမ်းမြေ့နေတာဟောဒီသဘာဝလေးနှစ်ခုလက်တွေ့ခံစားရတယ်ဒါကို
ဝိဝေကသပိတိဒုက္ခလို့ခေါ်တယ်။ကင်းကွာလွတ်လပ်ပြီးတော့ကာမဂုဏ်အာယုန်တွေကစိတ်ကင်းကွာသွားပြီးတော့ချမ်းမြေ့ကြည်ညိုနေတဲ့ကြည်ညိုမှုလောကလူကြီးရဲ့ကြည်ညိုမှုကဘာလဲကြည်ညိုတာလို့ဆိုရင်ကိုမြင်မြင်တဲ့အာယုန်လေးကိုကြည့်ပြီးကြည်ညိုကြတယ်လို့ခါတိုင်းဟုတ်လား။နားကကိုကြိုက်တဲ့သချင်းလေးထောင်ပြီးတော့ကြည်ညိုကြတယ်။နှာခေါင်းကကိုကြိုက်တဲ့အမွေးလေးအမွေးနန္ဒာကိုရှူပြီးတော့ကြည်နူးကြတယ်။လျာကလည်းကိုကြိုက်တဲ့အစာလေးကိုစားပြီးတော့ကြည်နူးကြတယ်။ခန္ဓာကိုယ်ကလည်းကိုထိတွေ့တင်တာလေးထိတွေ့ပြီးတော့ကြည်နူးကြတယ်။ဒါကကာမကြည်နူးမှုလို့ခေါ်တယ်။အဲ့ဒီကာမကြည်နူးမှုနဲ့မတူတဲ့ကာမအာယုန်တွေကိုကျော်လွှားသွားပြီးတော့ဓာတ်တွေကိုဆွတ်လွှတ်ထားပြီးဟောခန္ဓာကပြောတဲ့အနိမ့်တန်းလေးသောဘမိโกဒံလေးလို့ဆိုရက်နမိတ်အာယုံလေးနဲ့ကြည်နူးနေတဲ့ကြည်နူးမှုမျိုးတဲ့ဒါကပထမဆုံးအဆင့်အဲ့ဒီလိုရတာဆိုပြောဇာရတာနဲ့ကျိုးကဇံပြန်တယ်လို့ထင်တယ်ဇံဆိုတာပြန်တာမဟုတ်ဘူးဓမ္မစကားမှာဇံပြန်တယ်လို့ပြောရင်ဇံပြန်တာမဟုတ်ဘူးเนาะဇံဆိုဒီမှာအတိတ်ကနှစ်ခုပြောထားတယ်ဇံဆိုဒီမှာလောင်ချမ်းနေဆိုတဲ့အဓိပ္ပာယ်ကတခုအာယုံပေါ်မှာစူးစိုက်ပြီးတော့တတ်ပြီးတော့ရှုနေမှုဆိုတာကတခုအဓိပ္ပာယ်နှစ်ခုရအခုလို့ပထမဆုံးရလာပြီဆိုတာလည်းကြတယ်နဲ့စိတ်ရဲ့အညစ်ချင်းချင်းတဲ့နိဝရဏတရားတွေကိုလောင်လိုက်တာမရှိတော့ဟောမင်းနဲ့သစ္စာတစ်ခုကိုလောင်ပြလိုက်တဲ့အခါဥပမာနဲ့စက္ကူကိုမီးရှို့လိုက်လို့ရှင်စက္ကူလောင်လိုက်တယ်လို့ပဲဒီတဘာဝတရားတွေကကံတုံအာယုန်တွေကိုလောင်လိုက်တယ်ဆိုဖြည့်ဆည်းပြလိုက်တာမရှိတော့ဘူးဒါပြောနောက်တစ်ခုကနမိတ်အာယုန်လေးပေါ်မှာစိတ်ကလေးကစူးစိုက်ပြီးတော့ကြည့်နေတယ်အဲ့ဒီစူးစိုက်ပြီးရှုနေတာကိုပဲဈာနအဆန်လို့ခေါ်တာတဲ့အဲ့ဒီဈာန်ဆိုတဲ့အထဲမှာဘာလဲဖွဲ့သိထားတော့နေခုနပြောတဲ့အာယုန်ပေါ်မှာစိတ်ကူးနေတာရယ်ကြံစည်နေတာရယ်မြချိုင်နေရတယ်ချမ်းပြေနေရတယ်တည်ငြိမ်နေရတယ်ဆိုတော့စိတ်ရဲ့သွားအောင်ငောင်းမျိုးနဲ့ဖြစ်ရှိထားတာကိုဇန်လို့ခေါ်တယ်အဲ့ဒီပထမဇန်ကနေနောက်ဒုတိယကျတော့ဘာကိုကြော်သွားလိုက်လို့ဆိုစိတ်ကူးနေတာမလို့တော့သမာဓိသွားအောင်မြင်လိုက်တာနဲ့တကယ်နဲ့စိတ်ကူးနေတာချမ်းသီးနေတာမပါတော့ဘူးဘာဖြစ်သွားလို့ဆိုရင်နှစ်ချိုင်နေတာတည်ငြိမ်နေတာကြည်နူးနေတာ။ဟောချမ်းမြေ့နေတာရဲ့မြစ်ချိုက်နေတာရဲ့ကြည်နူးနေတာရဲ့တည်ငြိမ်နေတာရဲ့ဒီသုံးမျိုးတည်းနေတာဒါကိုဒုတိယဇာတ်လို့ခေါ်တခါအဲ့ဒီခေတ်ကနေပြီးတော့မြစ်ချိုက်နေတဲ့သဘောတရားကြီးစိတ်ရဲ့လှုပ်ရှားမှုသဘောဖြစ်ပြီးအတွက်ကြောင့်အကြည့်မြင်လာလို့အဲ့ဒီမြစ်ချိုက်မှုကိုမလိုလားလို့မြစ်ချိုက်မှုကိုဖယ်ရှားလိုက်တဲ့အခါကျတော့ကိုယ်ရုပ်စိတ်ပါချမ်းမြေ့နေတာရဲ့တည်ငြိမ်နေတာရဲ့ဟောဒီနှစ်ခုလည်းနဲ့သွားနေတာတတိယဆံလို့ခေါ်တယ်အဲ့ဒီအနေတခါကိုယ်ရုပ်စိတ်ရောသိနေသိနေနဲ့ချမ်းမြေ့နေတဲ့သဘာဝကိုမလို့ချင်ဘူးစိတ်လှုပ်ရှားမှုတစ်ခုကိုဘာမှမလို့ချင်ဘူးခံစားမှုတွေကိုမလို့ချင်ဘူးလို့ဆိုပြီးတော့ဒုက္ခကိုဖယ်ရှားလိုက်တဲ့အခါကျတော့ဘာမှလှုပ်ရှားမှုမရှိတဲ့တည်ငြိမ်နေတဲ့ဥပေက္ခာနဲ့သမာဓိသောအာအဲ့ဒီနှစ်ခုလည်းနေတာကိုသုခဆံလို့ခေါ်တယ်အဲ့ဒီသုခဆံရောက်သွားလို့ရှိရင်သူရဲ့စိတ်ဆွမ်းအားဒီအဆင့်အမြင့်ကိုရောက်သွားပြီအဲ့ဒီလိုအမြင့်ရောက်သွားပြီဆိုလို့ရှိရင်သူသောဆောင်နိုင်တာတွေဒါတွေသောဆောင်နိုင်လို့ဆိုရင်ဒီအချိန်မှာအဘိညာဉ်တကုံးလို့ဆံကြံတာလို့ဆိုတာဒီအဆင့်ရောက်မှလုပ်လို့ရတယ်ဒီအဆင့်ရဆိုရလဲလလကူနဲ့ရတာမဟုတ်ဘူးတခုနဲ့တခုစွန့်ရတတ်တည်ပြီးမြင့်အောင်အချိန်ချင်းအထက်ထက်လုံးဖို့လိုတယ်တဲ့အဲ့ဒီအချိန်ချင်းထက်ထက်ကြိုးစားလိုက်လို့ရှင်ဟောဒီဇံရထားတဲ့ပုဂ္ဂိုလ်တယောက်ဟာအဘိညာဉ်ရှိအောင်ပေါက်လို့သွားပြီဆိုလို့ရှင်မြေရှိုးတာတို့မိုးပြန်တာတို့ဟောတခုအမျိုးမျိုးဖန်ဆင်းတာတို့သူကတော့နိုင်စွန့်နိုင်ပါအဲ့ဒီလိုဖန်ဆင်းတဲ့အခါမှာလည်းတဘာဝကြကြတဘာဝကိုဆန့်ကျင်ပြီးတော့ဖန်ဆင်းလို့မရဘူးတဘာဝအတိုင်းဖန်ဆင်းရဆိုတော့ရေပေါ်လမ်းလျှောက်ကြကြလို့ရှင်ရေကိုမာကျောသွားအောင်ဖန်ဆင်းရပြီးတော့မှလမ်းလျှောက်လို့ရ အနုဆိုရေပေါ်ဒီတိုင်းသွားမှန်းဆောင်ရုပ်သွားမှာပဲဒါသဘာဝမြေရှိုးခြင်းနဲ့ဆိုရင်သူရှိုးမဲ့နေရာကိုဟာလာဟင်းလေးဖြစ်အောင်တွင်းကြီးလိုဖြစ်အောင်ဖန်ဆင်းရမယ်စိတ်နဲ့စိတ်ကူးပြီးဖန်ဆင်းရမယ်ပြီးတော့မှအဲ့ဒီတဟာပြင်းလေးကိုသူကဝင်သွားတာမျိုးဖြစ်ရတယ်ကောင်းငင်ကိုလမ်းလျှောက်သွားခြင်းနဲ့ဆိုရင်လည်းသူသွားမဲ့လမ်းကိုလမ်းကြောင်းဖန်ဆင်းရမယ်ပြီးတော့မှအဲ့ဒီလမ်းပေါ်မှာလမ်းလျှောက်အောင်ဆန့်ကျင်ပြီးတော့လုပ်လို့မရဘူးဒါကြောင့်လို့ super normal power လို့လည်းခေါ် super natural မဟုတ်ဘူးနေချာရဲ့အပေါ်မှာကြော်လို့မရဘူးလို့ဆိုလို့တဘာဝအတိုင်းသွားတယ်ဒါတကူခံစင်းနေတယ်အဲ့တော့သမထဖြစ်စဉ်တစ်ခုကပေါက်ပေါက်ရုံရုံချက်လိုက်လို့အောင်မြင်သွားလို့ရှိရင်အခုလိုအဆင့်ကြီးအဆင့်ကြီးတက်လာဟောဒီသမထဖြစ်စဉ်နဲ့စိတ်ကိုငြိမ့်နေအောင်လုပ်ထားပြီးတော့တနေ့ကုန်နေလို့ရတယ်နှစ်ရက်နေလို့ရတယ်သုံးရက်နေလို့ရတယ်ဟောဒီဆွမ်းအားတွေနဲ့စိတ်ဆွမ်းအားတွေနဲ့ရုပ်ကိုဖြည့်ကျင်းထားတဲ့အတွက်ကြောင့်ရုပ်မှနာတာကျင်တာဆိုတာမရှိဘူးလေကြိုက်တာခဲတာဆိုတာမရှိဘူးရုပ်ခန္ဓာကိုကြီးကပေါ့ပြီးတော့အကုန်လုံးငြိမ်းချမ်းနေတယ်ဒါကြောင့်မလို့ဘုရားရဟန္တာတွေဟာဟောဒီဆံဝင်စားတယ်ဆိုတာအဲ့ဒါပြောတာဒိဋ္ဌဓမ္မသုခဝိဟာရတဲ့မျက်မှောက်ဘဝမှာချမ်းသာမှုအတွက်ဇံဝင်စားကြတယ်။အဲ့ဒီလိုအဖြစ်မျိုးကိုညာတမထဖြစ်စဉ်လို့ခေါ်ရတာအစစ်အမှန်တမထဖြစ်စဉ်နော်။အဲ့ဒီတမထဖြစ်စဉ်ကိုအပြစ်မပြောရဘူး။ဘုရားသာသနာနဲ့ကျုံနေတဲ့အချိန်မှာတမထကိုမကျင့်ရဘူးလို့မပြောရဘူး။ဘုရားကိုယ်တိုင်နဲ့ကျင့်တယ်၊ရဟန္တာကိုယ်တိုင်နဲ့ကျင့်ရတယ်။အချိန်ငြိမ်းနဲ့ဇံဝင်စားကြတယ်။တမထဖြစ်စဉ်ဆိုတာကျင့်ရတယ်။ကဲတမထရဲ့လမ်းဆုံးကဘာလို့လို့မေးလို့ရှိရင်သူ့ရဲ့အကျိုးလမ်းဆုံးကအဖေမြင်ပဲဒီဘဝမှာခံစားရတဲ့လမ်းဆုံးကအဖေမြင်ဟောတော့ဘဝကြတော့ဘယ်ရောက်လို့ဆိုရင်ဆန်းမလျှောဘူးဆိုလို့ရှိရင်ဇမတိရောက်ပထမဇန်ရရင်ပထမဇန်ဇမဘုံရောက်မယ်ဒုတိယဇန်ရရင်ဒုတိယဇန်ဇမဘုံရောက်မယ်တတိယဇန်သုတဇန်ဆိုတတိယဇန်သုတဇန်ဘုံကြီးရောက်တယ်သူအဆင့်ဆင့်အတိုင်းသွားမယ်သာသူရဲ့လမ်းအဆင့်မြင့်ဆုံးအဲ့ဒါအဲ့တော့မြတ်ဘုရားနိဗ္ဗာန်ကိုရရှိပါတယ်ဆိုလို့ရှိရင်တက္ကနိကြောင်းအောင်ပဲတဲ့သူကခုနပြောရတဲ့အလင်းတန်းလေးလိုဒီကိုယ်တန်းလေးလိုအာယုန်နှမိတ်ပေါ်မှာဆက်ပြီးတော့မနေဘဲနဲ့သမထရှင်းစဉ်အောင်ထားတဲ့ပုဂ္ဂိုလ်တယောက်ကဝိပဿနာရှင်းစဉ်ကိုကြောင်းမြင်ပြီးဆံတဲ့ဆံတရားကနေပြီးတော့ဝိပဿနာရှင်းစဉ်ကိုကြောင်းကြောင်းရင်ဒီဘလို့ကြောင်းမယ်ပထမဇံဝင်စားလိုက်တယ်အရင်နှမိတ်လေးပေါ်မှာဇံဝင်စားလိုက်တယ်ဇံဝင်စားပြီးတော့ဇံကပြန်ထလိုက်တဲ့အခါကျတော့ပြန်ထတယ်ဆိုတော့ပြန်ပြီးတော့ဟိုဝင်စားနေတာကိုပြန်နောက်ထုတ်လိုက်တယ်အဲ့ဒါလို့နောက်ထုတ်ပြီးတဲ့အခါကျတော့သူ့ရဲ့စိတ်အခြေအနေတွေက remain ဖြစ်တယ်ဆက်လက်ပြီးတော့ဒါတွေကဖြစ်နေသေးတယ်ပေါ့လူကနောက်ဆုံးလိုက်ပြီနောက်ဆုံးလိုက်ပြီမဲ့လို့ခုနကဖြစ်သွားတဲ့စိတ်တွေရဲ့အခြေဥပမာမဲ့လူတယောက်စိတ်ဆိုးပြီးသွားလို့ချင်းအဲ့ဒီစိတ်ဆိုးတာကိုပြန်ပြီးတော့တွေးလို့မရဘူးရနော်ကိုယ်စိတ်ထဲမှာဘာဖြစ်သွားလဲဆိုတာကိုပြန်စဉ်းစားလို့ရအဲ့ဒါမျိုးလိုပဲဇံဝင်စားတဲ့ပုဂ္ဂိုလ်ရဲ့စိတ်ကဇံကပြန်ချန်ထားလိုက်တဲ့အခါကျတော့အဲ့ဒီဇံစိတ်လေးကြီးအဲ့ဒီသံစိတ်လေးတွေကိုပဲအာရုံအဖြစ်အသုံးချပြီးတော့ဝိပဿနာကိုရှုရတယ်။အဲ့တော့ဝိပဿနာကြတော့ခုနကအလင်းတန်းလို့ပြဉ္ညာကိုသွားလို့ရှုလို့မရဘူး။အလင်းတန်းကိုအာရုံပြုပြီးတော့ဖြစ်ပေါ်နေတဲ့ခုနကခြံစည်တာတွေ၊စိတ်ကူးတာတွေ၊စိတ်ချီနူးတာတွေ၊ချမ်းမြေ့တာတွေဆိုတဲ့ဇာအင်္ဂါတွေကိုပြန်ပြီးတော့သူကရှုလိုက်တယ်၊ရှုတယ်ဆိုတဲ့အချိန်မှာရှုတော့နှစ်ခုရှိတယ်ဝိပဿနာကိုသွားတော့ရှုတော့နှစ်ခုရှိတယ်ရှုတော့တစ်ခုကဘာလို့လဲနံပါတ်1ကသဘာဝလက္ခဏာ individual characteristic ကိုခေါ်တယ်သဘာဝလက္ခဏာသူ့ရဲ့ nature ကိုကြည့်ရတယ်လို့ပြောသူ့ရဲ့ nature ဆိုတာဘာလို့လဲဆိုရင်ခြံစီတယ်ဆိုတော့ဝိတ္တရဲ့သဘာဝကိုကြည့်လို့ရှိရင်စိတ်ကလေးကိုအာယုံပေါ်မှာပို့ပေးနေတာပါလားဆိုတော့သူ့ရဲ့နေချာကိုတွေ့တယ်။ဝိစာရကိုကြည့်လိုက်လို့ရှင်အာယုံလေးနဲ့စိတ်လေးနဲ့ခြိလောင်ထားတာပါလားတွဲထားတာပါလားဆိုတော့သူ့ရဲ့သဘာဝကိုတွေ့ ပိဋိကိုကြည့်လိုက်လို့ဆိုရင်အော်အာယုဘောမှာနှစ်ချိုက်နေတဲ့သဘောပါလားဆိုတော့သူ့ရဲ့သဘောကိုတွေ့လိမ့်မယ်။ဒုက္ခကိုကြည့်လိုက်လို့ဆိုရင်ကိုချမ်းမြေ့မှုစိတ်ချမ်းမြေ့မှုကိုဖြစ်ပေါ်စေတဲ့သဘောပါလားလို့ဆိုတာသူ့ရဲ့နိမိတ်ကိုသိလိုက်တယ်။တမာတိကိုကြည့်လိုက်တဲ့အခါကျတော့အော်အာယုနဲ့စိတ်ပေါ်မှာငြိမ့်လေးအောင်လုပ်တဲ့သဘောပါလားလို့ဆိုတော့သူ့ရဲ့ဒါလေးတွေကသူတို့ရဲ့သဘာဝလက္ခဏာလို့ခေါ်တယ်ဝိပဿနာလမ်းကြောင်းကြောင်းနံတဲ့တရားတွေအဲ့ဒီအစ်စ်မှဖြစ်တဲ့သဘာဝလက္ခဏာတွေကိုသိရမယ်ဥပမာနဲ့စိတ်ဆုံးပြီးတဲ့လူတယောက်ဟာအော်ဒေါသဆိုတာဟာစိတ်ကိုရောင်ရက်ခတ်ပြီးစိတ်ကိုပူစီထားတဲ့သဘောပါလားတည်ငြိမ်နေတဲ့စိတ်ကိုဖျက်ဆီးထားတဲ့သဘောပါလားလို့မတွေ့နိုင်ဘူးလားဟုတ်ဓပ္ပတိတိဒေါသတည်ငြိမ်နေတဲ့အနေအထားလေးတခုပြတ်မသွားဘူးလားစိတ်ဆိုးတယ်ဆိုတဲ့ကတည်ငြိမ်နေတယ်ငြိမ်းချမ်းနေတယ်ဆိုတဲ့သဘာဝလေးတခုပြတ်သွားတာလေ။အော်အဲ့ဒီလိုချက်စည်းတဲ့သဘောကလေးပါလားလို့သိတာဒေါသရဲ့သဘာဝကိုသိတာပဲ။လောဘဆိုလို့ရှင်အော်အာယုံပေါ်မှာတွဲကပ်နေတဲ့သဘောလေးပါလားလို့လောဘရဲ့သဘောကိုဒီလိုမြင်တယ်။အဲ့ဒီလိုပဲသဘာဝတရားတွေမှာကိုယ်ပိုင်သဘာဝကလေးတွေရှိတယ်အဲ့ဒီကိုယ်ပိုင်သဘာဝလေးတွေကိုကြည့်ရအောင်သဘာဝလက္ခဏာလို့ခေါ်တယ်ဝိပဿနာရှိတော့မယ်ဆိုရင်သဘာဝလက္ခဏာကိုအရင်ကြီးအောင်ရှာသဘာဝလက္ခဏာကိုကြည့်ရင်ကြည့်ရင်ကလေဘာဖြစ်လာတော့ဆိုတော့သာမဉ္ဇလက္ခဏာလို့ခေါ်တဲ့အများဆိုင်တဲ့လက္ခဏာတစ်ခုတိုးချဲ့ပြီးတော့မြင်လာတယ်သာမဉ္ဇလက္ခဏာဆိုတာဘာလို့မမြဲတဲ့သဘောဆင်းရဲတဲ့သဘောဆိုးမပိုင်တဲ့သဘောဆိုရင်အနိစ္စဒုက္ခအနတ္တတို့ချက်မြင်လာတယ်အဲ့ဒါသာမဉ္ဇလက္ခဏာလို့ခေါ်တယ် universal characteristic အဲ့ဒီ universal characteristic ဆိုတာကိုမြင်လာပြီဆိုရင်ဒါဝိပဿနာထူးခြားစွာမြင်လာတယ်လို့ပြောတာအဲ့ကြောင့်အဲ့ဒါသဘောထားကျင့်တဲ့ခုကဝိပဿနာကြောင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအခုလိုပဲကြောင်းအဲ့ဒီကနေဆက်ပြီးတော့ဘာတွေတွေးလို့အော်ဒီသဘာဝတရားလေးတွေကဘယ်မှာမိဖြစ်တာလဲလို့ကြည့်ရင်အော်စိတ်ရဲ့ဖြစ်ပေါ်ရာဖြစ်တဲ့နှလုံးသားကိုအမိပြုပြီးဖြစ်တာပါလားလို့ဆိုတယ်ရုပ်တရားတွေကိုစဉ်စဉ်မပြတ်ဆက်ပြီးတော့ကြည့်တာတော့အော်စိတ်ရောရုပ်ရောဒီနှစ်ခုလုံးမြင်လာမြင်လာပြီးတော့စိတ်နဲ့ရုပ်ဟာမတူညီတဲ့သဘောထားလေးတွေကမြင်လာတယ်မြင်လာရင်ကလေတွားတဲ့အခါကျတော့ထိုးစိတ်ရောရုပ်ရောဒီကုဟာထာဝရတည်ငြိမ်နေတဲ့အရာမဟုတ်ဘူးဖြစ်လာပြီးတဲ့နောက်ပြောက်သွားတယ်ဖြစ်လာပြီးတဲ့နောက်ပြောက်သွားတယ်အချမ်းလိုက်ဆိုင်လို့ဖြစ်လိုက်တယ်ပေါ်ပြီးရင်ပြောက်သွားတယ်ပြောက်တယ်ဆိုတာတစ်ခါမှပေါ်မလာအောင်ပြောက်သွားတာနောက်ထပ်ဖြစ်တာနောက်ထပ်အကြောင်းတစ်ခုကြောင့်ဖြစ်လာတယ်အဲ့ဒါလို့စဉ်စဉ်နဲ့ပြတ်ဖြစ်ပြီးပြတ်သွားတဲ့သဘောလေးမြင်လာတာအလေးစားအဲ့ဒီဖြစ်ပြမှုကြီးဟာစိတ်ပြက်เสียကောင်းတော့အမြဲတမ်းရက်မရအောင်ဖြစ်နေတာဒုက္ခအဲ့ဒီပုံမှာကိုယ်ကဘာမှချုပ်ကန်နိုင်စွမ်းမရှိတာကအနတ္တဟုတ်ဒီဘဝတွေကိုမြင်လာတာကဝိပဿနာလို့ခေါ်တယ်အဲ့ဒီဝိပဿနာဉာဏ်ကြတော့ခေါ်တာအဆင့်အဆင့်ပထမဆုံးယုံနဲ့နာနဲ့ခွဲတဲ့နာမရူပပြည့်စုံရတယ်ခွဲခြားပြီးတော့သိမြင်တဲ့နာမရူပပြည့်စုံရတယ်အဲ့ဒီနောက်ကျတော့ထုံယုံနံကြီးဖြစ်ပေါ်လာခြင်းအကြောင်းတရားကိုပါတွက်ဖြတ်ပြီးတော့သိလာတဲ့သစ္စာပရိသတ်ညာအဲ့ဒီနောက်ကျတော့ထုံယုံနံတို့ရဲ့မမြဲတဲ့အနိစ္စသဘောဆင်းရဲတဲ့ဒုက္ခသဘောဆင်းရဲတယ်ဆိုတာသက်သာမရှိလို့ဆင်းရဲတာပြောတာမဟုတ်ဘူးဖြစ်ပြီးပြက်နေတာကြီးပေါ်စိတ်ပြက်စရာကြီးလို့ပြောတာနော်အဲ့ဒီဖြစ်ပြမှုတွေရဲ့နှိစ္စမှုကိုခံနေရလို့စိတ်ပျက်စရာကောင်းတာဒုက္ခအဲ့ဒီဖြစ်ပြီးတော့ပြက်နေတာကိုရက်တန့်ဖြစ်လို့မရတာကိုယ်မပိုင်တာအနတ္တအဲ့ဒီသဘောတွေကိုတစ်ချီးချင်းမြင်လာတဲ့အခါကျတော့သင်္ခါရတွေပေါ်မှာစိတ်ပြက်လာတယ်ငြိမ့်ဝိတ်လာတယ်ကြောက်စရာလို့မြင်လာတယ်ကြောက်စရာမြင်လာတဲ့အခါကျတော့အော်ဆုံးလို့ချင်လာတယ်ဆုံးလို့ချင်လာတဲ့အခါလို့ရလို့ကြောင်းထပ်ပေါက်ရှားလာတယ်ထပ်ပေါက်ရှားလာပြီးတဲ့အခါသင်္ခါရသဘာဝတရားတွေပေါ်မှာစိတ်လေးကတည်ငြိမ်မှုကိုပြန်ရလာအဲ့ဒါဝိပဿနာမှာအဆင့်အမြင့်ဆုံးသင်္ခါရဝိက္ခဏညာလို့ခေါ်တယ်အဲ့ဒီအဆင့်ကိုတစ်ချိန်လေးတည်းရောက်သွားကျေချက်ပြီးတော့ကြည့်မယ်အဲ့တော့ဘယ်နှထားနဲ့ဝိပဿနာလမ်းကဘယ်ပြောင်းသွားတယ်ဆိုလို့ရှိရင် မက်ဖို့ရဒါတွေ့ကြောင်းမက်ဖို့ကနေပြီးတော့နေတာဒါဝိပဿနာလမ်းကြောင်းတက္ကထလမ်းကြောင်းရဲ့လမ်းဆုံးကအဘိညာဉ်သိရင်ဇမောဘဝိပဿနာကြတော့ဒီဘဝမက်ဖို့သူအကျိုးပေးပြီဆိုရင်မက်ဖို့ရမယ်မက်ဖို့ရရင်နေပါကိုမျက်မှောက်ပြင်နိုင်တယ်ဒါဝိပဿနာလမ်းကြောင်းအဲ့တော့သမထဖြင့်ပြီးတော့ဝိပဿနာကိုကူးတဲ့လမ်းရှိတယ်။အဲဒီလိုသမထကိုမကျင့်မဲနဲ့ဝိပဿနာဓာတ်ပိုင်းသွားတဲ့နည်းလမ်းလည်းရှိတယ်။ဒါကြောင့်မို့လို့ယာနိကနှမျိုးဆိုပြီးတော့လောက်တာယာနဆိုတာဗန်ကဲစီးစရာယင်လေးသမထယင်လေးကိုစီးသွားမလားသို့မဟုတ်ဝိပဿနာယင်ကိုပဲစီးမလားပေါ့ဘယ်ယင်နဲ့လဲသွားသွားသမထကိုအရင်ကျင့်ပြီးတော့မှဝိပဿနာကျင့်တဲ့နည်းရှိတယ်။ဝိပဿနာကိုဓာတ်ပိုက်တန်းပြီးတော့ကျင့်တဲ့နည်းရှိတယ်။ဒီနှစ်နည်းလုံးသလုံးဟာမှန်ကန်တဲ့နည်းတွေရှိတယ်။နော်။နည်းနည်းကျိုင်းနေတဲ့လမ်းကြောင်းကသွားလို့ရတယ်။ရွှေဘုံဘုရားကြီးကိုတက်ချင်ရင်အရှိမုတ်ကတက်မလား။တောင်မုတ်ကတက်လား။မြောက်မုတ်ကတက်မလား။အနောက်မုတ်ကတက်မလား။ဘုရားမရောက်ဘူးလား။ရောက်တာကြီး။ကိုကျိုက်တဲ့လမ်းရဲ့သွား။ဟုတ်တယ်ကိုကြိုက်တဲ့လမ်းကနေသွားကိုကြိုက်တဲ့ရင်စူးသွားလို့ရတယ်အဲ့တော့ဉာဏ်ဉာဏ်နဲ့တက်တက်တာတာတက်ချင်တော့ဓမ္မိကရှိတဲ့မောကတက်ပေါ့ဒါတော့အဲ့တော့သမထဖြင့်ဆိုတာစိတ်ကိုတည်ငြိမ်အောင်အရင်လုပ်ပြီးတော့မှဉာဏ်ဆုံးကိုထူထောင်တာအဲ့ဒါသမထဝိပဿနာဖြစ်တယ်ခေါ်တာပေါ့အေးဒီနှစ်ခုသလုံးကိုဘုရားမြတ်စွာကပါလို့ခေါ်လို့ဆိုရင်တွင်းမိဘိက္ခေဓမ္မာဝိသာဘာတိယမဉ္ဇဉ်လို့ဆိုတဲ့အဆင့်ကိုရောက်သွားနိုင်တဲ့ခြင်းစဉ်တစ်ခုလို့ပြောတယ်နော်ဝိသာလို့ခေါ်တဲ့ဝိသာဆိုတာဟိုအခုပြောနေတဲ့ဝိသာလေးဇောကြီးကြီးပြောတာမဟုတ်ဘူးနော်ဝိသာဆိုတာကိရိတာလေးကိုကုံသွားအောင်ဖယ်ရှားဖြစ်နိုင်တဲ့ဆိုင်းတတ္တိရှိတဲ့အသိဉာဏ်တစ်မျိုးမဉ္ဇဉ်လို့ခေါ်တယ်အဲ့ဒီကိလေသာတွေကုန်သွားစေတတ်တဲ့ဝိသံဉာဏ်မျိုးကိုပေါက်ရောက်သွားစေတတ်တဲ့အချက်နှမျိုးတဲ့ဘာလို့ဆိုရင်သမထနဲ့ဝိပဿနာ။အဲ့တော့ရသော်ပြားကသမထကျင့်ရင်ဘာဖြစ်လဲ။သမထကျင့်ရင်စိတ်တည်ငြိမ်တယ်။စိတ်တည်ငြိမ်တဲ့စိတ်ဆွမ်းအားတွေရ။ဒါဖြင့်စိတ်ဆွမ်းအားရရလာတော့ဘာဖြစ်တော့အတွေ့အတာတဏှာဘာကအာယုန်ဒီပေါ်မှာမမောတဲ့လောဘကိုဖယ်ရှားပြစ်နိုင်တယ်ဟုတ်လားအကျိုးလို့ပေါ့ဟုတ်အမှန်တန်ကြီးမားတဲ့အကျိုးတစ်ခုဒါကျဝိပဿနာရှင်းစဉ်ကတော့ဘာပေးဝိပဿနာရှင်းစဉ်ကိုရှင်းလို့ရှိရင်ပညာဉာဏ်တိုးတက်တယ်ပညာဉာဏ်ဆိုအသိဉာဏ်လေးရှင်းလာအရာတွေကပြောနေပဲအနေသာဒုက္ခအနတ္တဆိုကိုယ်တိုင်တွေ့ရမှာဘူးစာလဲတွေ့တာလည်းပြောနေကိုယ်တိုင်ချင်းကြည့်လိုက်တဲ့အခါကျတော့မမြင်တဲ့သဘောလေးတွေဖြစ်နေရှားရှားဖြစ်လာကိုယ်တိုင်တွေ့လာတဲ့အသိဉာဏ်တွေရတယ်အဲ့ဒါကြောင့်မို့လို့ဝိပဿနာကျင့်လာဟာအသိဉာဏ်တိုးတယ်အသိဉာဏ်တိုးတော့ဘာဖြစ်တော့ဆိုရင်အဝိဇ္ဇာဆိုတဲ့အမှန်မသိတဲ့အမှောင်ကိုဖယ်ရှားဖြစ်နိုင်တယ်ဟောတာအကျိုးသုလိုကသမထခြင်းစဉ်ကရာဂကိုဖယ်ရှားနိုင်တယ်။ဘာကိုဖယ်ရှားတာလဲ။ရာဂကိုဖယ်ရှားနိုင်။ဟောဒီရာဂကဒုက္ခပေးနေတယ်။ရာဂဆိုတာအာယုံလေးတွေ့စိုက်တဲ့အာယုံတွေ့လိုက်ရင်ဆိုးထားလိုက်စိတ်ကိုအယောင်ဆိုးနေအများသား။ဒါမျိုးတစ်ခါမြင်ပြီးနောက်ထပ်လို့ခြင်းသူကအယောင်ချေပေးလိုက်တာနောက်ထပ်လို့ခြင်းဆွဲမဲ့အဲ့တော့သမထဖြစ်စဉ်ရှင်းလိုက်လို့ရှိရင်အဲ့ဒါမျိုးမလာတော့ဘူးအာယုံပေါ်မှာအယောင်ဆိုးတဲ့ဇာကဆွဲသွားတဲ့ဇာကဆိုတာမလာဘူးမလာသေးတဲ့ကြောင့်နောက်ထပ်ဖြစ်ကြမှာရှိဒီလိုဆိုတာသမထဖြစ်စဉ်ရှင်းလိုက်တဲ့အခါကျတော့တမာရီဆွမ်းအားတွေထက်လာတယ်စိတ်တွေကြီးငြိမ်းလာတယ်စိတ်တွေတိုးတက်လာတယ်စိတ်တွေတိုးတက်လာတဲ့အခါကျတော့တွေ့တာမှုဆိုတဲ့ကြောညာတဲ့သဘောတရားကိုဖယ်ရှားဖြစ်နိုင်တယ်ဝိပဿနာရှင်းစဉ်ကိုရှင်းတဲ့အခါအသိပညာကြီးအသိပညာဆိုတာကအမှန်တရားကိုနားလည်တာသဘာဝကိုသိတာသဘာဝကိုသိဖို့ဆိုတာအလွန်ခဲတာနော်
အာယုံရဲ့သဘာဝအမှန်ကိုမသိဘူးအဲ့ဒီသဘာဝအမှန်ကိုသိတတ်တဲ့အသိပညာတိုးတက်လာတယ်တဲ့အဲ့ဒီလိုတိုးတက်လာတော့ဘာဖြစ်တော့ဆိုအမှန်မသိတဲ့မောဟကိုဖယ်ရှားဖြစ်နိုင်တယ်အဝိဇ္ဇာကိုဖယ်ရှားဖြစ်နိုင်တယ်အဲ့တော့ပေါင်းလိုက်တော့ราคะจองยินยอนနေတယ်ဆိုလို့ရှိရင်ราคะကစိတ်ကိုยินน้อมထားအောင်ยินน้อมအောင်လုပ်ထားမယ်ဆိုလို့ရှိရင်အဲ့ဒီစိတ်လေးဟာလွတ်မြောက်မှုကိုရနိုင်မှာမဟုတ်ဘူးရနိုင်ဘူးတတမှုကဆုတ်ကန်ထားပြီးအတွက်ကြောင့်အဲ့ဒီစိတ်လေးဟာအကျဉ်းမိနေတယ်ဆက်ပေါက်မရှိဘူးတရားဝင်လူတွေမှာအကျဉ်းချက်မိနေတယ်ဆိုတာအဲ့ဒါပဲတဏ္ဍာရရဲ့ဆုတ်ပိတ်ထားမှုပေါင်းကျော်ပြီးတော့ထွက်သွားနိုင်တယ်အခြင်းအကျမိလောကကြီးတစ်ခုလုံးကိုခြုံကြည့်ရာဂရဲ့တားကောင်းနေကြည့်ပဲခေါ်တော့နော်ရာဂရဲ့ချင်းကျွန်နေကြည့်ပဲအားလုံးကိုကိုကို freedom လို့ပြောနေပေမဲ့လို့ကိုကိုကိုကိုကိုကိုပိုင်တယ်လို့ပြောပေမဲ့လို့ဘယ်သူကကိုကိုချုံကန်စုံမို့ထားလဲဆိုရင်တဏ္ဍာကအစုံမို့ထားတာသူ့အလိုရပဲဖြစ်နေရတယ်ဟုတ်ကဲ့အတွင်းသာရှိရစိတ်ကသွားမနေဘူးလားမတော်မှန်နိုင်မှုတော့ဒါကြောင့်မလို့ราคะရဲ့ချုပ်ကန်မှုအောက်မှာနေရလို့ရှိရင်မလွတ်လပ်ဘူးလေဒါတစ်ခုဒါကြောင့်မို့ราคะကိုဖယ်ရှားပြည့်သဗ္ဗထချင်းစံဖယ်ရှားပြည့်တယ်အဝိဇ္ဇာကလွန်မှုထားလို့ရှိရင်ဘာဖြစ်လဲပညာဟာလွတ်လွတ်လပ်လပ်ပညာရဲ့ဆောင်းဆောင်ရည်တွေမပေါ်ဘူးလေပါဠိလိုအဝိဇ္ဇာကပညာကိုအားလဲအောင်လုပ်တာ။ဒါကြောင့်အဝိဇ္ဇာကိုဖယ်ရှားလိုက်တာနဲ့တူတယ်နဲ့ပညာရဲ့စိုင်းတတ္တိတွေကအကုန်လုံးထက်ပြက်ပြီးတော့လာတယ်။ဩဒီချက်စင်တစ်ခုရက်စပ်ပြာဒီလိုခေါ်တာ။အေးဒါကြောင့်မလို့အာနာပါနကနေပြီးတော့တမထကျင့်စဉ်ကိုတိုက်ရိုက်ကျင့်မယ်ဆိုလို့ရှိရင်တမထကျင့်စဉ်ကိုကျင့်အာယုနမိတ်ပေါ်မှာအလုံးလို့ရတယ်။ကဲအာနာပါနကနေပြီးတော့သမထကိုမသွားတော့ဘူးဝိပဿနာပဲတိုက်ရိုက်သွားနေပါလေဆိုရောမရဘူးလားရတယ်အဲ့ဒါကြတော့အလုံးလုံးပုံရင်းကွာသွားပြန်တယ်ပထမဖက်လင်ဝင်လေးလေးကိုအာယုကြည့်ရင်းကနေပြီးတော့ဝိပဿနာအလုံးလုံးတော့မယ်ဆိုရင်အာယုကြည့်ရမှာတစ်ခုမကဘာလို့လဲရှူလိုက်တဲ့လေလေးရဲ့ရှိုက်လိုက်တဲ့လေလေးရဲ့ထိုးလေလေးထိသွားတဲ့နာတိကြကကာယပတာကယုတ်လေးရဲ့ထိတဲ့အခါထိမှန်းတိလိုက်တဲ့စိတ်လေးရဲ့ဒီနှစ်ခုတော့သုံးခုဟုတ်ကဲ့လားထက်လေဝင်လေရဲ့ထက်လေဝင်လေထိတဲ့နေရာရဲ့ထိမှန်းတိလိုက်တာရဲ့ဒီနှစ်ခုတော့အေးအဲ့ဒီသုံးခုအာရုံပြုပြီးတော့ရှင်းမိုက်ဖို့အဲ့ဒါကြတော့ဝိပဿနာလမ်းကြောင်းကိုတိုက်ရိုက်သွားတာတဲ့နော်ကိုယ့်အကိုစမ်းကြည့်ရှူလိုက်ရင်ရှူလိုက်တဲ့လေကလေးထိသွားတယ်ရှူလိုက်တဲ့လေကလေးကဝါရောဖွတ်တာကရုပ်လို့ခေါ်တယ်စာပေလိုမခေါ်တတ်ခင်နေပဲစေဒါလေးဟုတ်ကဲ့ဒါလေးကရုပ်တစ်ခုအဲ့ဒီရုပ်ကလေးတိုးထိသွားတဲ့နေရာလေးကကာယပဒါကရုပ်တစ်ခုဟောရုပ်တစ်ခုပေါင်းဆောင်လိုက်တဲ့အခါကျတော့ထိပိစိတ်ကလေးပေါ်လာသုံးခုဖြစ်သွားလို့လားကြည့်ရင်ရုပ်ကလေးကမြင်လာဝင်ကြည့်ရက်ကြီးရဲ့အစဲအာယုံရဲ့ဒီကုဆုံလိုက်တဲ့အခါကျတော့မြင်သိစိတ်မပေါ်ဘူးလားအတန်ကလာလာတိုက်တဲ့အခါကြားသိစိတ်မပေါ်ဘူးလားအနတ်ကနှာခေါင်းလာပြီးတော့ထိလိုက်တဲ့အခါနံသိစိတ်မပေါ်ဘူးလားအရသာကဆရာပေါ်မှာရောက်လာတဲ့အခါမှာလျက်သိစိတ်ပေါ်တယ်ခန္ဓာကိုယ်ကဒီအာယုံကခန္ဓာကိုယ်နဲ့လာထိတဲ့အခါကျတော့ထိသိစိတ်ပေါ်တယ်ဟောလေလေးကဖွတ်တတ်ပါယုံလေလေးထိတဲ့နေရာကကာယပဒါကအဲ့ဒီနှစ်ခုပေါင်းစပ်လိုက်လို့ပေါ်လာတာကကာယဝေရှင်စိတ်ညစောဘုရားကပါဠိလိုဟောတော့ဒီတိုင်းဟောတော့ကကာယေသပတိသဖုဒ္ဓတိသဥပိသတိကာယဝေညာနံကာယပဒါကယုတ်လေးရေဖုဒ္ဓပါယုံရေဒီနှစ်ခုကိုမိပြီးတော့တဲ့ထိပ်ပြီးစိတ်ကလေးပေါ်တာပါတဲ့ဟောအာနာပါနလုပ်ဖို့ဝိပဿနာတိုက်ရိုက်လုပ်ချင်ပြီဆိုလို့ရှိရင်
လေကလေးရဲ့ထိုလေကလေးထိတဲ့ကာပဒါရယုတ်ရဲ့အဲ့ဒီယုတ်နှစ်ခုပေါင်းစုံလိုက်တဲ့အခါမှာထိတိစိတ်ကလေးပေါ်လာတယ်နန္တရားပေါ်လာတယ်ဆိုတာကိုသတိထားအဲ့ဒီလိုသတိထားလို့ရှင်ကိုယ်စိတ်ထဲမှာအော်လေလေးကသဘာဝတစ်ခုလေလေးထိတဲ့နေရာလေးကသဘာဝတစ်ခုအဲ့ဒီသဘာဝနှစ်ခုဒီတိတတ်ခြင်းသဘောမရှိဘူးအာယုံကိုတိခြင်းသဘောမရှိဘူးအဲ့ဒီနှစ်ခုထိလိုက်တဲ့အခါပေါ်လာတာလေးကမှနန္ဒရာအာယုဝတိတဲ့သဘောပါလားကဲဓမ္မိချက်ကလေးချက်ကြည့်ပါဓမ္မိချက်ချက်ကြည့်လို့ရှင်ဘယ်နှစ်ခုလဲစဉ်းစားကြည့်ချက်တဲ့လူရဲ့ဒီလက်ကလေးနဲ့ထိဖြစ်တာရယ်ဘိန်းလုံးရယ်လက်ဟုတ်ကဲ့အနည်းဆုံးအချမ်းချင်းနှစ်ခုတွေ့ဘိန်းလုံးဘိန်းလုံးပေါ်လက်ကျင်ပြီးတော့ထိဖြစ်လာတယ်ပဲလုံးကတခုလက်ကတခုအဲ့ဒီနှစ်ခုထိဖြစ်လိုက်တဲ့ကဘာပေါ်လာလဲမိတာကလေးပေါ်လာဟောတခုစီပဲပေါ်လာအဲ့ဒီသဘောပဲအဲ့ဒီသဘောစိတ်ကလေးကလည်းအဲ့ဒီမိတာကလေးပေါ်လာလို့စိတ်ကြီးပေါ်လာအဲ့ဒါဒီစိတ်ကလေးကသူ့ဘာသူဖြစ်တာမဟုတ်ဘူးဒီမိတာကလေးကသူ့အတူရှိနေတာဟုတ်ကဲ့လားမဟုတ်ဘူးခုနကဖြစ်တဲ့လက်ရဲ့ခုနကဘိန်းလုံးရဲ့အဲ့ဒီနှစ်ခုပေါင်းစုံလိုက်တဲ့အခါမှာသူပေါ်တယ်။ကတိတဲ့သင်ကြားတဲ့ဥပမာတစ်ခုပြောမယ်။စောင်းတီးတယ်ဆိုတော့စောင်းကျိုးကိုလက်ကလေးကျင်ပြီးတော့တီးလိုက်။စောင်းကျိုးရဲ့တီးတဲ့လက်ရဲ့ထွက်ပေါ်လာတဲ့အပန်းဘယ်နှခုလုံး
၃
ခု၃ခု၃ခုပေါင်းတယ်။၃ခုပေါင်းတော့အကြောင်းတစ်ခုရောက်အကျိုးဖြစ်လာတယ်ဆိုတာမထင်ရှားဘူးလား။ထင
်ရှားပါဘူး။
အေးအဲ့ဒါကိုရှင်းရှင်းလင်းလင်းမြင်အောင်ကြည့်ပြီးဆိုလို့ရှင်ထပ်ပေါ်လာတဲ့အတန်လေးနဲ့အခုအသိစိတ်လေးပေါ်လာတာနဲ့တူတူပဲတဲ့အဲ့တော့လေလေးကရုပ်တရားထိုလေကလေးတိုက်သွားတဲ့ကာယပဒါကရုပ်တရားအဲ့ဒီရုပ်တရားနှစ်ခုထိခတ်ခြင်းကြောင့်အသိစိတ်ကလေးပေါ်လာတာဒါကနန္တရားဆိုကြည့်လိုက်တဲ့အခါကျတော့အော်ဒီမိနစ်ပိုင်းဒီစက္ကန့်ပိုင်းမှာဒီရုပ်နဲ့နာနဲ့ဒီနှစ်ခုပဲရှိတာပါလားလို့မြင်လာ။အဲ့ဒီလိုမြင်လာလို့ရှိရင်နာမရူပပဲရှိတာရုပ်နဲ့နာကွဲပါတယ်ကြောက်တာနော်။ရုပ်နဲ့နာကွဲပါ။နောက်သင်္ကေတပြီးတော့စဉ်းစားလာတယ်။အတိညာဆိုတာတိုးတိုးလာ။သင်္ကေတပြီးတော့စဉ်းစားလာတယ်။အော်ဒီလေးကလေးနဲ့နာတိညာနဲ့မထိခင်ကအသိစိတ်လေးမပေါ်ဘူး။ထိမှအသိစိတ်လေးပေါ်တယ်တော့။လေလေးရဲ့နာတိကြာကာပဒါရရဲ့ဒီနှစ်ခုကအကြောင်းတရားမဖြစ်ဘူးလားသူတို့ကြောင့်ပေါ်လာတာလေးကအသိစိတ်လေးကအကျိုးတရားခုနကလည်းစောင်းလေးစောင်းကျိုးလေးနဲ့လက်ကလေးနဲ့တိခတ်လိုက်လို့ပေါ်လာတဲ့အတန်အတန်ကအကျိုးတရားစောင်းကျိုးရဲ့လက်ကလေးရဲ့တိခတ်ရဲ့လက်ရဲ့ကအကြောင်းတရားဟုတ်အကြောင်းနဲ့အကျိုးသိလိုက်ဒါကိုပြည့်စုံစိတ်သားညာလို့ခေါ်တယ်အခြေခံနော်အဲ့တော့ပထမယုံ nant ပွဲသွားပြီယုံ nant ပွဲသွားပြီယုံ nant ရဲ့အကြောင်းတရားကိုသိလာပြီဒီဉာဏ်နှစ်ခုကဝိပဿနာဉာဏ်ရဲ့အခြေခံနှစ်ခုပဲနာမရူပအစာလို့ပြောရင်နာမရူပပြိစေရဉာဏ်ယုံ nant နာမှုခွဲခြားပြီးတဲ့ဉာဏ်ပစ္စယပြိစေရဉာဏ်ထိုယုံ nant နှစ်ခုရဲ့ဆိုင်းရာအကြောင်းကိုသိတဲ့ဉာဏ်လို့ဆိုဟောဉာဏ်နှစ်ခုအဲ့ဒီဉာဏ်တစ်ခုရထားပြီဆိုလို့ရှိရင်အာမငယ်နဲ့ဝိတ္တိမဲ့ဉာဏ်ကြီးမှာအဲ့ဒီဉာဏ်တစ်ခုဘုရားတရားနာနဲ့ချုပ်တဲ့ချိန်မှာအဲ့ဒီဉာဏ်လေးတစ်ခုကိုရှင်းရှင်းလင်းလင်းလေးရအောင်ကြိုးစားအဲ့ဒါရအောင်ကြိုးစားထားတဲ့ပုဂ္ဂိုလ်ဟာဒီဉာဏ်တစ်ခုဖြစ်လာပြီဆိုရင်သုလသောတာပန်သောတာပန်အငယ်စားလို့ထလို့ပြထားတယ်ဟုတ်ကဲ့သောတာပန်အငယ်စားဘာဖြစ်လို့သောတာပန်အငယ်စားလို့ပြောတာတော့လို့ဆိုလို့ရှိရင်ကြည့်လေယုံနဲ့နာနှစ်ခု꿰သွားတာနဲ့တကယ်နဲ့တတဝါဆိုတဲ့အတွေးမရှိတော့ဘူးဖယ်ရှားပြနေတယ်အမြင်ကမှန်သွားပြီအကြောင်းကိုမြင်ပြီးအတွက်ကြောင့်အကြောင်းမျိုးဆင်ញင်မှုနဲ့ပတ်သက်ပြီးတဏှာခင်းသွားတယ်သောတာပန်ဖြစ်တဲ့ဆိုတာအမြင်မှန်တာနဲ့တဏှာခင်းတာပဲအမြင်မှန်သွားတာနဲ့တဏှာခင်းသွားတာဟာတော့သောတာပန်ပုဂ္ဂိုလ်ရဲ့အရှိတွေ့ဒါကြောင့်မို့သုလသောတာပန်လို့ဒီလိုပြောတာဘုရားပါဒနာနဲ့ကျုံတဲ့အချိန်မှာအဲ့ဒီအဆင့်လေးလောက်တော့အနည်းဆုံးရအောင်ကြိုးစားအဲ့ဒီအနေနဲ့သင်္ကြန်ကြီးရှုမှတ်လိုက်တဲ့အခါကျလို့ရှိရင်ခေါက်ပြောရဲ့ဝိပဿနာဉာဏ်နဲ့အဆင့်အဆင့်နဲ့
နောက်ဆုံးသင်္ခါရတွေပေါ်မှာစိတ်ရဲ့ညီဝေရာကနေပြီးသင်္ခါရတွေပေါ်မှာပြင်းငြိမ့်တဲ့စိတ်နဲ့ရှုမှတ်နိုင်တဲ့သင်္ခါရုပ္ပခါဆိုတဲ့ညာအဆင့်ရောက်တာရင်တော့ဒါဝိပဿနာမှာအဆင့်မြင့်ဆုံးပဲအဲ့ဒီသင်္ခါရုပ္ပခါညာရင့်တန်သွားပြီဆိုလို့ရှိရင်သင်္ခါရအာရုံတွေဟာလုံးဝချုပ်ငြိမ့်သွားတဲ့နိဗ္ဗာန်ကိုတွေ့မှာပါတဲ့လမ်းဆုံးလို့ရှိရင်ရွာရောက်တယ်လို့ပြောတော့မှာလားအဲဝိပဿနာရှင်းနေမှာလဲအာယုံဆုံးသွားရင်နိဗ္ဗာန်တွေ့မှာပဲအဲ့ဒီဖြစ်အောင်လိုက်ရတယ်နော်အာယုံဆုံးသွားတဲ့အချိန်မှာနိဗ္ဗာန်တွေ့မှာပဲသင်္ခါရအာယုံကြီးကုန်သွားလို့ရှိရင်အဲ့ဒါနိဗ္ဗာန်တွေ့ပြီပေါ့လမ်းဆုံးဖြစ်အောင်လိုက်ရအဲ့ဒါကြောင့်လို့သမထရှင်းတဲ့ဝိပဿနာရှင်းတဲ့ဒီရှင်းတဲ့နှစ်ခုစလုံးဟာဘုရားမြတ်စွာဘုရားတာသနာတော်မှာလိုအပ်တဲ့ရှင်းတဲ့နှမျိုးရှိတယ်အဲ့ဒီချင်းစဉ်နှမျိုးလုံးဟာပန်ကန်နဲ့ဒီနန်းနဲ့ချင်းတဲ့ကျုပ်ကိုအထောက်မယ်ဆိုရင်တရားချင်းတွေလိုရင်ပြိဋ္ဌာန်တွေဘုရားမြတ်စွာသာသနာတော်နဲ့ဂျုံတွေ့ရဂျုံလိုက်လူဝါမှာလည်းချင်းနိုင်တယ်ကို့အိမ်မှာလည်းချင်းနိုင်တယ်ဗေဒယာကြီးတွေချင်းနိုင်တယ်လူဝကြောင့်လည်းချင်းနိုင်တယ်ခေါင်းကြီးရန်တွေလည်းချင်းနိုင်တယ်ဒီချင်းစဉ်ဆိုတာမိမိရဲ့စိတ်တည်ငြိမ်မှုကိုချင်းချင်းတော့အကျိုးဟာနောက်ဘဝအတွက်မျှော်လင့်နေစရာမလိုဘူးဒီဘဝရှင်ဒီဘဝအကျိုးခံစားရမှာပဲကိုယ်လုံးနိုင်တဲ့သွားအအမြောက်ဒီအကျိုးတရားဟာရလာမယ်ဘုရားမြတ်စွာဟောတဲ့တန်တ္တိကောအပ္ပါလိကောဒီကနေ့လို့ဒီကနေ့ဒီအကျိုးတရားဟာအတိုင်းအတာတစ်ခုစီတော့ရရမှာပဲเนาะအဲဒါကြောင့်မလို့သမထရှင်းစရိပါလေလေနိဝရဏတရားဆန့်ကျင်တဲ့တရားတွေကိုဖယ်ရှားပြစ်တယ်ငြိမ်းအေးစေတယ်ဝိပဿနာရှင်းစရိထူးခြားတဲ့အမြင်လေးနဲ့ဉာဏ်သိစေတယ်။ဒါကြောင့်မို့ဒီဉာဏ်နှစ်ခုလုံးဒီဘုရားမြတ်စွာဖွင့်ပေါ်လာတဲ့အခါဘုရားဟောထားတဲ့ဒီအဋ္ဌဉာဏ်နှစ်ခုစလုံးသာသနာတော်နဲ့ချုပ်နေတဲ့အခါတို့တည်းရအောင်ကျင့်ကြံကြိုးကုပ်အားထုတ်ရမယ်လို့ကိုယ်စီကိုယ်စီယုံကြည်ပြီးကျင့်ကြံကြိုးကုပ်အားထုတ်နိုင်ကြပါစေကုန်သတည်း။